Welcome to the Voice of America in Burmese.
မင်္ဂလာများကျမ်းမာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ18ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိဆိုင်းဒိုမီတာ1925 32 51နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမုံပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုကိုရင်နိုင်တဲ့သူကြီးညာပေးသွားမှာပါဒီပပူဝါနယူဂီနီမှာကျင်းပတဲ့အာရှနဲ့ပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ညီလာခံမှာတက်ရောက်နေတဲ့အမေရိကန်ဒုသမရနဲ့တရုတ်သမရတို့ဟာဒီအမေရိကန်နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရွယ်ချက်တွေပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ပါတယ်ထိုင်းနိုင်ငံမှာဇလန်လာကနင်းမြုပ်ခဲ့တဲ့ဒီရေရင်သတင်းကိုပြန်လည်ပြီးတော့ဆက်ယူခဲ့ပါတယ်ဒီလိုထိတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆရာမကတော့ဒီကနေ့ထိုင်းနိုင်ငံမှာတွေ့ဆုံခဲ့ကြတဲ့မြန်မာညီညာရေးကော်မရှင်နဲ့ KNU ကရင်မျိုးသားစည်းရုံးတို့ရဲ့အလွတ်သဘောကနေတရားဝင်ဆွေးနွေးပွဲတွေစီကိုပြန်သွားနိုင်မှုသဘောတူလိုက်ကြပါတယ်
တစ်ဖက်လုံးကဒီကျွန်တော်တို့အခုသွားနေတဲ့ NC လမ်းကြောင်းပေါ့နော် NC လမ်းကြောင်းကနေမပြေဖြစ်ဘူးဆိုတော့နှစ်ဖက်လုံးသဘောထားဆန္ဒထိုင်ခဲ့မှမှရှိတယ်အဲ့တော့ဒီလမ်းကြောင်းကနေတော့ပြေဖြစ်မတော့
အစိုးရပြောင်းဝင်ရဦးစော်ထေပါရှင်ဒီသတင်းနဲ့အတူညီညာရေးလုပ်ငန်းစဉ်တွေအကြောင်းကိုတုံ့တက်ထားတဲ့သတင်းနောက်မှဆူအစီအစဉ်အတန်ချက်ဆက်တွေအကြောင်းကိုတင်ပြထားတဲ့မြန်မာတခွေအပတ်စဉ်ကဏ္ဍနဲ့ဒုတိယပိုင်းညာရေးဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ပပူဝါနယူဂီနီမှာကျင်းပတဲ့အာရှနဲ့ပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ညီလာခံတက်ရောက်နေတဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာညီလာခံမိန့်ခွန်းပြောကြားချက်တွင်အမေရိကန်နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရည်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ပါတယ်။ပန်စ်ကဒီ APEC အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြန်ပေးဆက်နိုင်ဖို့မတိကျတဲ့ချင်းငွေတွေလက်ခံဖို့တတိပေးခဲ့တယ်လို့အကျွေးတင်ပြီးတဲ့နောက်မှာကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တဲ့အခြေအနေကိုထောက်ပြပြီးတော့ဒီနိုင်ငံတွေကိုယ်စီရဲ့အကျိုးစီးပွားကိုကာကွယ်ပြီးတော့လွတ်လပ်ရေးကိုထင်းထင်းကာကွယ်ဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုလိုပဲကိုယ်နိုင်ငံအရေးရှည်တန်းတင်မာလို့လည်းဆိုပါတယ်။အင်ဒိုပစိဖိတ်ဒေသအတွက်အမေရိကန်အနေနဲ့အခိုင်အမာယက်တည်သွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ကတော့ပင်လယ်သမုဒ္ဒရာနဲ့ကမ္ဘာတက်ကြီးတွေကိုဖျက်ပြီးတော့ဖောက်လုပ်မဲ့ကမ္ဘာရေဝန်စီမံကိန်းအကြောင်းပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှ၊ဗဟိုအာရှ၊အရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကတို့ကိုဆက်သွယ်ဖောက်လုပ်မဲ့စီမံကိန်းရဲ့နောက်ွယ်မှာဘလို့ပထဝီနိုင်ငံရေးအကြောင်းရင်းခံတွေမှရှိမနေဘူးလို့လည်းရှိကပြောပါတယ်ဒီစီမံကိန်းမှာဘသူကမှချန်လက်မထားသလိုအဖွဲ့ဝင်တွေအတက်တာဆိုတာမျိုးလည်းမဟုတ်ပဲတချို့တွေဒစိကက်ပြောဆိုဆွဆွဲသလိုထောင်ချောက်မဟုတ်ဘူးလို့လည်းဆိုပါတယ်ဖန်ဆာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်နဲ့လည်းတွေ့ဆုံပြီးပပူဝါနယူဂီနီကျွန်းနိုင်ငံပေါ်အကူအညီပေးမယ့်ကြေညာချက်အတွက်ကြိုဆိုခဲ့သလိုနိုင်ငံရည်ရဲအခြေစိုက်စခန်းပပူဝါနယူဂီနီမှာဆောက်လုပ်မဲ့ကိစ္စကိုလည်းကြေညာခဲ့ပါတယ်။ဒီကနေ့မှာပဲအမေရိကန်၊ဩစတြေးလျနဲ့ဂျပန်တို့ဟာအင်ဒိုပစိဖိတ်ဒေသတွင်အခြေခံအဆောက်အုံတည်ဆောက်ရေးပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အားလုံးပါဝင်တဲ့ငြိမ်းချမ်းသာယာဝါပြောတဲ့ဒေသဖြစ်ဖို့လည်းဆောင်ရွက်သွားမယ်လို့သူတို့ကပြောပါတယ်ခင်ဗျာ
။ Sorry အင်ရှိမင်းသားကသတင်းတော့ဂျမောကာရှိုဂီကိုတပ်ဖို့အမိန့်ပေးခဲ့တယ်လို့အမေရိကန်ဘဟုထောက်လိုင်းအေဂျင်စီ CIA ကကောက်ချက်ချခဲ့တာနဲ့ဖတ်သက်ပြီးသူ့ကိုအစီရင်ခံထားတာမရှိသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းဒီနေ့နောက်ပိုင်းမှာတော့သူ့အနေနဲ့သိရမှာဖြစ်ကြောင်းပြောပါတယ်။ကယ်လီဖိုးနီးယားကိုသွားဖို့အမေရိကန်ကနေမထွက်ခွာခင်သူလေမော်ရောက်တဲ့ခါမှာ CIA ရာရှိတွေနဲ့ဒီကိစ္စပြောမှာဖြစ်ကြောင်းသတင်းတော်တွေကိုပြောကြခဲ့ပါတယ်။နိုင်ငံသားဝန်ကြီးမိုက်ကွန်ဘီယိုနဲ့လည်းပြောဆိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်။တောက်ကြနေတုန်းကဝါရှင်တန်ပို့သတင်းစာကပထမဆုံးထုတ်ဝေတဲ့ CIA ရဲ့အကဲဖြတ်ချက်ဟာဆော်ဒီအာရေဗျနိုင်ငံဘက်ကပြောတာနဲ့တော့ဆန့်ကျင်ခွဲလွက်နေပါတယ်။ဆော်ဒီဆိုရရှင်တွေကဒီမှုမှာဆော်ဒီအိတ်ရှင်မင်းသားဘလို့မှပတ်သက်ခြင်းမရှိဘူးလို့ဂျာဇာဝရီနေကပြောကြခဲ့တာပါ။ဆော်ဒီထောက်လိုင်းရေးတွေဟာဆော်ဒီဆိုရပိုင်လေနဲ့အစ္စတန်ဘူးမြို့ကိုတွားရောက်ခဲ့ပြီးတော့ခရှိုဂျီကိုဆော်ဒီကောင်စစ်ဝင်ရုံးတက်မှာလောက်ကြံတပ်ဖြတ်ခဲ့တာဖြစ်တယ်လို့ CIA ကကောက်ချက်ချခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဝါရှင်တန်ပို့သတင်းတော့ခရှိုဂျီဟာဆော်ဒီအရှေ့မင်းသားကိုဝီဝန်သူဖြစ်ပြီးတော့သူဟာတူရကီမျိုးသမီးကိုလက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းကိုယူဖို့ကြိုးစားစဉ်အစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးမှာတက်ခံခဲ့ရတာပါ။ CIA ကဆော်ဒီအရှေ့မင်းသားနဲ့ညီကိုတော်ဆက်သူအမေရိကန်နိုင်ငံဆိုင်ရာဆော်ဒီတန်မတ်ခါလစ်ဘင်ဆာမန်နဲ့ခရှိုဂျီတို့ဖုန်းပြောတာပါဝင်သူတို့ထောက်လိုက်သူရဲ့ရင်းမြစ်တွေကိုအခြေခံပြီးတော့ကောက်ချက်ချခဲ့တာဖြစ်တယ်လို့ Washington Post ကဆိုပါတယ်သူတို့နှစ်ယောက်ဖုန်းပြောကြစဉ်မှာခါလစ်ကခရှိုဂျီကိုလိုရတဲ့စာရွက်စာတမ်းတွေကိုအစ္စတန်ဘူးကဆော်ဒီကောင်စစ်ဝင်ရုံးမှာတွားယူတာကဘေးကင်းလုံခြုံမှုရှိတယ်လို့ပြောခဲ့ကြောင်းဒါပေမဲ့ခရှိုဂျီအသက်ခံမယ်ဆိုတာကိုခါလစ်တိမတိဆိုတာကိုတော့မသိဘူးလို့ Washington Post ကဆိုပါတယ်ခါလစ်ကတော့သူ့အနေနဲ့ခရှိုဂျီနဲ့စကားမပြောခဲ့ဘူးလို့ Twitter ကနေတောက်ကြနေကညင်းဆိုပါတယ် ဆော်ဒီဘက်ကတော့ခရုံကြီးသေးဆုံးမှုဟာမတော်စဖြစ်တယ်လို့ပြောကြလိုက်ပြီးတော့တူရကီဘက်ကတော့ဒါဟာရွေချက်ရှိရှိတတ်တာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
CNN သတင်းဌာနရဲ့အကြီးဆုံးသတင်းတော်ဂျင်မကော့စတာရဲ့ American သမ္မတအင်ပီရိုမှာသတင်းယူခွင့်ရုပ်သိမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းယူပိုင်ခွင့်ကိုပြန် PFO Washington DC မြို့ရဲ့တရားသူကြီး Timothy Kelly ကသမ္မတ Donald Trump အစိုးရကိုမနေ့ကပဲအမိန့်ချမှတ်ခဲ့ပါတယ်အခုလိုအမိန့်ချမှတ်ရတာကတရားဥပဒေအရအရေးမြူမီအပြည့်ရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတော့ American ပြည်ထောင်စုရဲ့ပြင်ဆင်မှတ်မြောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာပါပထမမြောက်ပြင်ဆင်ချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်နဲ့မဆိုင်ဘူးလို့တရားသူကြီးကပြောပါတယ်။မကြသေးခင်ကအင်ဂျီရောမှာကျင်းပခဲ့တဲ့သမ္မတ Trump ရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်း CNN သတင်းတောက် Jim McCosta နဲ့သမ္မတ Trump တို့အမေးဖြေလုပ်ရင်းအငင်းပွားသူတွေဖြစ်ပွားခဲ့ပြီး Jim McCosta ရဲ့အင်ဂျီရောမှာသတင်းရယူခွင့်ရုပ်သိမ်းခံခဲ့ရတာပါ။ဒါနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကအစိုးရကိုတရားစွဲဆိုခဲ့ရမှာတရားသူကြီး Timothy Kelly ကဒါသူ့ရဲ့ဆုံးဖြတ်ချက်ဟာသတင်းလွတ်လပ်ခွင့်နဲ့သတင်းလုပ်ငန်းအတွက်ကြီးမားတဲ့နေ့တနေ့ဖြစ်စေခဲ့တယ်လို့ CNN သတင်းဌာနကပြောပါရယ်။သတင်းတော့ Jim McCosta ကလည်းတရားသူကြီးရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်ကြောင်းနဲ့အလုပ်ပြန်စဖို့အစဉ်သင်မယ်လို့ပြောပါရယ်။သမ္မတ Trump ကတော့လုံးဝလွတ်လပ်တဲ့သတင်းလုပ်ငန်းမျိုးကိုလိုလားပြီးတော့အင်ဂျီရောမှာသတင်းယူရဲဆိုရင်တလေးတဆဆက်ဆံမှုတော့ရှိရလိမ့်မယ်လို့ဆိုပါရယ်။အခုခါမှာတော့အင်ဂျီရောသတင်းယူမှုနဲ့ပတ်သက်တဲ့စီးပင်းစီကံတွေကိုထပ်မံပြီးရေးဆွဲနေပြီးတော့တရားရုံးမှာဒီမှုကိုပြန်ရင်ဆိုင်တဲ့အခါမှာသူတို့ပဲပြန်ပြီးတော့အနိုင်ရမှာပါလို့လည်း Trump ကပြောပါရယ်ခင်ဗျာ။
ကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာလူသေဆုံးမှုအများဆုံးဖြစ်တဲ့တော်မီလောင်ကျွမ်းမှုကြောင့်ပျောက်ဆုံးသူအရေအတွက်ဟာတထောင်ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်ဟာလည်း52ယောက်ရှိသွားပြီဖြစ်တယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါရယ်။ကြာသပတေးနေ့ကထုတ်ပြန်ခဲ့တဲ့ပျောက်ဆုံးနေသူစုရင်းဟာ631ယောက်ကနေအခုဆိုရင်1011ယောက်အထိတိုးပြီးတော့လာခဲ့တယ်လို့ဘတ်ခရယာရဲရာရှိကိုရီဟွန်ရီကတောက်ချာနေမှာပြောပါရယ်။ဒီစင်းထဲမှာမိဘကနေထွက်ပြေးကြရင်သူတို့ကိုပျောက်ဆုံးနေတဲ့သူစင်းထဲမှာထည့်ထားတာမသိလို့လဲဖြစ်နိုင်ကြောင်းလူကြီးအတက်ကျရှိနိုင်တယ်လို့လဲဒီခရိုင်ရဲရာရှိကပြောပါတယ်။ဒါကြောင့်မိဘကနေထွက်ပြေးခဲ့ကြတဲ့သူတွေအနေနဲ့အာဏာပိုင်တွေကိုသတင်းပို့ကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်။ကမ်ဖာလို့ခေါ်တဲ့ဒီတော်မီတွေကိုမိငိမ့်တတ်နိုင်ဖို့အတွက်မိသက်သမားတွေဟာအပူတွင်ကြိုးပမ်းနေကြပြီးတော့တောက်ကြလေးကတော့မိကိုငိမ့်တတ်နိုင်ဖို့အတွက်တဖြည်းဖြည်းနဲ့အသာစီးရလာနေတယ်လို့ဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကယ်လီဖိုးနီးယားပြည်နယ်ကိုဒီကနေ့စနေနေ့မှာသွားရောက်ပြီးမီးလောင်သွားတဲ့နေရာကိုကြည့်ရှုပြီးတော့မီးပေးတဲ့ပြည်သူတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။သမ္မတနဲ့ဒူကယ်လီဖိုးနီးယားပြည်နယ်ရဲ့ရဲအာရုကနဲ့အနားယူတော့မဲ့ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းဂျယ်ရီဘရောင်းနဲ့အသစ်ရွေးချယ်တင်မြှောက်လိုက်တဲ့ကေဗင်နျူးစမ်တို့လည်းမီးပေးတဲ့နေရာတွေကိုသွားရောက်ကြမှာဖြစ်ပါတယ်။ဒီတော်မီတွေလောင်ကျွမ်းမှုနဲ့ပတ်သက်ပြီးတော့ပြည်နယ်တာဝန်ရှိသူတွေကိုသမ္မတထရမ့်ကအပြစ်တင်ပြောဆိုပြီးပြည်ထောင်စုရဲ့မီလောင်စုအစိုးရရဲ့အကူအညီတွေမပေးဘူးလို့ချင်းချောက်ပြီးတပတ်ကြာမှအခုလိုကယ်လီဖိုးနီးယားပြည်နယ်ကိုသွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေညဘက်သတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကနစ်မြုပ်ပြီးတော့တရုတ်ကမ္ဘာလဲခီးသွား48ယောက်တည်ဆုံသွားခဲ့တဲ့တင်မောကိုထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့မှာပြန်လည်ဆယ်ယူခဲ့ပါတယ်။ဒီတင်မောပေါ်ဘာကြောင့်နစ်မြုပ်သွားလဲဆိုတာကိုစုံစမ်းစစ်ဆေးတဲ့အစိပ်ပိုင်းတရအနေနဲ့အခုလိုပြန်ဆယ်ခဲ့တာဖြစ်တယ်လို့ထိုင်းအာဏာပိုင်ကပြောပါတယ်။ဘာကြောင့်နစ်မြုပ်ခဲ့လဲဆိုတာကိုဆုံးဖြတ်ဖို့အတွက် Phoenix တင်မောကအရေးကြီးတဲ့သတိအစိပ်ပိုင်းဖြစ်တယ်လို့ထိုင်းကမ္ဘာလဲခီးသွားရဲတပ်ဖွဲ့ဒုတိယအကြီးအကဲဗိုလ်ချုပ်ဆူရာချက်ဟပ်ပန်ကသတင်းတော်တွေကိုပြောပါရယ်ဒီစုံစမ်းစစ်ဆေးမှုတွေပြီးတဲ့အချိန်မှာတော့တရုတ်ကမ္ဘာလဲခီးသွားတွေရဲ့ယုံကြည်စိတ်ချမှုကိုပြန်ရလာနိုင်ပါလိမ့်မယ်လို့သူကတီးခြားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ် Phoenix တင်မောဟာပြီးခဲ့တဲ့ဇူလိုင်လကထိုင်းနိုင်ငံအနောက်ဘက်ကန်ယူရန်ဖူကက်ချွန်းနားမှာနေမြုပ်သွားခဲ့တာပါတင်မောပေါ်မှာကမ္ဘာလဲခီးသွား89ယောက်နဲ့တင်မောမူရန်စနစ်အောင်ပါဝင်ပါရယ်ကမ္ဘာလဲခီးသွား89ယောက်ထဲက2ယောက်ကလွဲပြီးတော့ကျန်တဲ့သူတွေအကုန်လုံးဟာတရုတ်နိုင်ငံကဖြစ်ပါရယ်အစောပိုင်းကတော့ရာဒီဥရုအခြေအနေတွေကြောင့်တင်မောကိုဆယ်ဖို့ကိစ္စကိုဆိုင်းငံ့ထားခဲ့တာပါဒီတင်မောနေမျိုးမှုဟာထိုင်းနိုင်ငံရဲ့ကမ္ဘာလဲခီးသွားလုပ်ငန်းတမိုင်းတစ်လျှောက်မှာအဆိုးရွားဆုံးမှတ်တမ်းဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းလတွေအတွင်းမှာထိုင်းနိုင်ငံကိုလာတဲ့တရုတ်ကမ္ဘာလဲခီးသွားရေးအတွက်တိတိတသားကြာဆင်းခဲ့ပါရခင်ဗျာ
လွန်ခဲ့တဲ့တနှစ်လောက်ကတင်မောမူရန်44ယောက်ထင်ဆောင်ပြီးပျောက်ဆုံးသွားခဲ့တဲ့ရင်းငုတ်တင်မောကို ချက်ဖွဲ့တွေးရှိသူတွေကပြန်တွေ့ပြီဖြစ်တယ်လို့အာဂျင်တီးနားရေတပ်ကဒီနေ့စောပိုင်းမှာပြောကြားလိုက်ပါတယ်။အာဂျင်တီးနားရေတပ်ရဲ့ချင်းညာချက်အရတော့ဒီရင်ကိုသွင်းဖို့ကိုအာဂျင်တီးနားနိုင်ငံပန်ဂိုနီယာဒေသကဗောက်ဒက်စ်ဂျွန်ဇွဲကန်တော်ရောင်မီတာ800လောက်မှာထောက်လန်းတွေ့ရှိတာဖြစ်တယ်လို့ပြောပါတယ်။ American သင်္ဘော Ocean Infinity ကနေဝေဒင်းခလုတ်နဲ့ထိန်းချုပ်နိုင်တဲ့ရင်ကိုသင်္ဘောကနေဒီတွေ့ရှိခဲ့တဲ့အရာဟာသူတို့ရှာနေတဲ့အရာဖြစ်တယ်လို့အာဂျင်တီးနားရေတပ်ကပြောပါတယ်။ရောက်ဆုံးသွားတဲ့သင်္ဘောသားတွေရဲ့မိသားစုဝင်တွေကဒီသင်္ဘောနှိမ့်မှုတစ်နှစ်ပြည့်ထိမ့်မှတ်အခမ်းအနားကိုကျင်းပပြီးနေ့အချာမှာအခုလိုအာဂျင်တီးနားရေတပ်ကနေကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။အီရန်နဲ့အီရန်နှစ်ဆင်ကုန်သွယ်မှုပမာဏဟာဒီ7ဘီလီယံကနေဘီလီယံ20အထိတွန်းမြင့်လာနိုင်ကြောင်းအီရန်သမ္မတဟက်ဆန်ရူဟာနီကပြောပါရယ်အီရတ်သမ္မတဘာရမ်ဆလီနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲတင်ရူဟာနီကအခုလိုပြောလိုက်တာပါအမေရိကန်ပြည်ထောင်စုကအီရန်နိုင်ငံရဲ့ရေနံဗန်လုံငန်းနဲ့တည်ယူပို့ဆောင်ရေးကဏ္ဍတွေပေါ်တန်ခတ်ပိတ်ဆို့ပြီးတော့နှစ်ပတ်ကြာမှာအီရတ်သမ္မတဟာအီရန်ကိုရောက်ရှိနေတာပါအီရန်ဘက်ကဆွမ်းအင်လောင်စာတင်ပို့ပြီးအီရက်ကစားတော့ကုန်တွေကိုတင်ပို့သွားမှာဖြစ်တယ်လို့အီရက်အာဏာပိုင်တွေကလွန်ခဲ့တဲ့သတင်းပတ်ထဲတုန်းကပြောဆိုထားခဲ့တာပါခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းပါတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားမှာတစ်ဆုနေတဲ့ငင်းငင်းရေးလုံငန်းစဉ်တွေနဲ့ပတ်သက်ပြီးမြမငင်းငင်းရေးကော်မရှင်အနေနဲ့တပ်ဖွဲ့ကြီးအလွတ်သဘောတွေ့ဆုံခဲ့ရကဒီကနေ့မှာတော့ NCA အပြည့်ရထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုကနေပြီးတော့လုံငန်းစဉ်ဒီ NCA ကနေတွေ့ဖွဲ့မသွားဘဲနဲ့အမြဲဆုံးတွေ့ဆုံသွားကြဖို့နှစ်ဖက်စလုံးကလက်ခံခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။သတင်းပြည်စုံကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမြန်မာငင်းချမ်းရေးကော်မရှင်နဲ့ KNU ကရင်မျိုးရာစီယုံတို့ကြားဒီကနေ့တွေ့ဆုံမှုမှာရပ်တန့်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပြန်လည်သက်ဝင်လာပြီးတရားဝင်ဆွေးနွေးပွဲစီကိုပြန်သွားနိုင်ဖို့သဘောတူညီခဲ့တယ်လို့ငင်းချမ်းရေးကော်မရှင်ဘက်ကပြောရေးဆိုခွင့်ရှိသူဦးစောသေးကပြောပါတယ
်။နှစ်ဖက်လုံးကဒီကျွန်တော်တို့အခုသွားနေတဲ့ NC လမ်းကြောင်းပေါ့နော် NC လမ်းကြောင်းကနေမတွေ့ဖြစ်ဘူးဆိုတော့နှစ်ဖက်လုံးသဘောထားဆန္ဒခံခဲ့မှာရှိတယ်။အဲ့တော့ဒီလမ်းကြောင်းကနေတော့သူဖယ်မသွားအောင်ဒီလမ်းကြောင်းမှာဖြစ်နေတဲ့အခက်အခဲတွေပေါ့နော်အဲ့ပေါ်မှာဆွေးနွေးတယ်ဒီ NC လမ်းကြောင်းကိုပို့ပြီးတော့ခိုင်မအောင်ပေါ့နှစ်ဖက်ကအမြင်ကြည်ကြည်နဲ့တကြည်လည်လည်နဲ့သွားနိုင်ရင်တော့ပို့ပြီးတော့မြန်ဆန်မယ်အဲ့တော့ကျွန်တော်တို့ဆွေးနွေးဖို့လိုတယ်ဆိုတာကျွန်တော်တို့ဟိုလက်ခံတယ်နှစ်ဖက်လုံးကလည်းအမြန်ဆုံးဖြည့်ဆုံနိုင်ဖို့လည်းကျွန်တော်တို့ကြိုးပမ်းပေါင်းမယ်နှစ်ဖက်လုံးကလည်းကိုယ့်ပဲပြန်တင်ပြရအောင်ပြန်တင်ပြပြီးရင်တော့ကျွန်တော်တို့အမြန်ဆုံးဖြည့်ဆုံသွားဖို့အဲ့ဒါကိုတော့ကျွန်တော်ကြိုးပမ်းပေါင်းမယ်
KNU ကမြူရာစီယုံနေနဲ့ကတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ NCA လုပ်ငန်းစဉ်တွေမှာအစိမ်းမပြေတဲ့အချက်တွေကိုဆွေးနွေးခဲ့တယ်လို့အထွေထွေတွေးမှုဘရုစောတတို့မှုကဆိုပါတယ
်ကျွန်တော်တို့ကလွတ်တဘောဆွေးနွေးပွဲပဲလေကျွန်တော်အဖြေရှာရတာပေါ့ကျွန်တော် KNU ရဲ့ position ကတော့ဒီလောလောဆယ်ငင်းချမ်းရေးလုပ်ငန်းစဉ်ရဲ့အဓိကသင်္ဘောဖြစ်တဲ့ NCA တောင်းတဲ့ပုံမှုမှာဟိုမတူညီတဲ့အသိပဲဖွင့်ဆိုမှုတွေဟာအကြောင်းကျွန်တော်တို့ဒီလိုမျိုးအစိမ်းမပြေမှုလေးတွေကျွန်တော်ကြုံတွေ့ရတဲ့အခြေခံအရာတွေကိုဆက်ပြီးအဖြေရှာသွားမယ်ဆိုတာပဲကျွန်တော်ဆိုချင်တာ
ဒီကတဲ့နိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့ထိဖန်ခရိုင်လေးဝါစခန်းမှာကရင်မျိုးသားစည်းရုံးရဲ့ဘူကော်မတီအရေးပေါ်စည်းဝေးကျင်းပခဲ့ပြီး KNU အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေရဲ့တရားဝင်စည်းဝေးတွေမှာပါဝင်မှုကိုယာယီရပ်ဆိုင်းလိုက်ပြီးအလို့သဘောတွေ့ဆုံမှုလမ်းကြောင်းကနေတဆင့်ဆွေးနွေးဖြေရှာသွားမယ်လို့နိုဘာလမှာသဘောထားထုတ်ပြန်ခဲ့ပါတယ်။အောက်တိုဘာလ16ရက်နေ့ကအစိုးရတပ်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ထိပ်တီးတွေ့ဆုံမှုနောက်ပိုင်း KNU အနေနဲ့ငင်းချမ်းရေးဖြစ်စဉ်နဲ့သဘောထားအမြင်ပြောင်းလဲလာတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲကိုအစိုးရ PC ဘက်ကဒုတိယဗိုလ်ချုပ်ကြီးခင်ဆိုဦးအငိမ့်စာဦးဆောင်ပြီး KNU ဘက်ကထွေထွေသွေးသွေးမှုပြုစောတတို့မှုဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကနေဆက်ရောက်ဆွေးနွေးခဲ့ပါတယ်။ KNU နဲ့အစိုးရတို့ကြားငင်းချမ်းရေးလုပ်ငန်းစဉ်တစ်ဆုနေတဲ့အပေါ်မှာဖလုံးစိုးဘောဒီမိုကရက်တစ်ပါတီဒုတိယဦးစားမန်းအောင်ပြည်စိုးကခုလူပြောပါတယ်
။အခုဒီလိုတစ်ဆုရဟာတော့ကျွန်တော်ဖြစ်ချင်းနဲ့ပါတီရအနေနဲ့တော့မလိုလားဘူးကွ။ငင်းချမ်းဆွေးနွေးမှာတော့ဆက်ပြီးတော့ဖြစ်နေချင်းနဲ့အဲဒုမနဒီဆွေးနွေးတာပတ်သက်ပြီးတော့ဒီဘက်တစ်ဖက်ကဒီနောက်ကျလေးကြီးနောက်ကဘုရားလားလေးကြီးဖြစ်နေမှာတော့ယာယီရဆိုင်တာတော့တရားဝင်စီးပွားရနေလို့အဲ့တော့လည်းကျွန်တော်တို့ကတော့သဘောပေါက်နားလည်ပြီးတယ်။ကျွန်တော်ကတစ်ဖက်ပဲချက်ပြီးတော့နောက်တစ်ဖက်မချက်ဘူးဆိုလို့ရှိရင်ငင်းချမ်းဆွေးနွေးပွဲကဒီလိုပဲဆက်သွားမှာဖြစ်ဖြစ်ရင်းမှာဘယ်လိုကျွန်တော်တို့ကညီနေ
ကျန်းယူဟာဆိုရနဲ့ NCP ရလက်မှတ်ယူဆထားပြီပဲလေမြမတော်မတော်နဲ့မကြာခဏအဆိုးသလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေပါတယ်ပြီးကြတဲ့မလဆန်ပိုင်းလုံးကဖပုံခရိုင်ခေးပူနဲ့လေမှုဘရောချာလမ်းဖောင်းလုပ်ဖို့ဆိုပြီးတမတော်ကစိတ်အံ့အတုချက်လာသလိုကျန်းယူသမှငါးချာစည်ရေးပဋိပက္ခတွေဖြစ်ပွားခဲ့ပါတယ် NCP ရလက်နက်ကင်အချင်းအဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တမတော်နဲ့ကျန်းယူကရင်မျိုးရာစီယုံတို့ဟာလက်ရှိတွားနေတဲ့ NCA လမ်းကြောင်းကိုစံတရရှိလာလို့
ဖီယိုရဲ့ထိုင်းခြေဆိုင်သတင်းတော်9/8သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှာရဲ့သတင်းနောက်မှတ်စုအစီအစဉ်မှာတော့ငင်းငယ်ရေးလုပ်ငန်းရှင်ဆိုင်ရာနေပြည်တော်ကထိပ်သီးအစီအဝေးကျင်းပပြီးခဲ့တဲ့နောက်မှာတော့လူမျိုးစုလက်နက်ကိုင်အဖွဲ့ကြီးနှစ်ဖွဲ့ကတရားဝင်အစီအဝေးတွေကိုစစ်မှတ်တပ်တော်ပဲနဲ့ဆိုင
ပြည်ရဲ့လာကနေပြီးတော့မှနိုင်ငံကောင်ဆောင်တွေနဲ့လူမျိုးစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကောင်ဆောင်တွေတွေ့ဆုံခြင်းအတွင်တစ်ဖက်နဲ့တစ်ဖက်မူဝါဒပြောဆိုကြချိန်မှာတင်းမာတဲ့သဘောထားအရေးအယောင်တွေထွက်ပေါ်လာခဲ့ပြီးနောက်ပိုင်းကရင်အမျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA တို့ကငင်းငယ်ရေးလုပ်ငန်းစဉ်မှာလက်ရှိလုပ်နေတဲ့တရားဝင်အစည်းအဝေးတွေတက်ရောက်တာကိုဆိုင်းငံ့ထားလိုက်ပြီးအရင်ကတက်မတော်နဲ့နှစ်ဖက်ဆွေးနွေးညှိနှိုင်းသဘောတူထားတာတွေကိုပြန်ဆွေးနွေးရမယ်လို့ကြေညာတဲ့အတွက်ငင်းငယ်ရေးလုပ်ငန်းစဉ်ဟာနောက်ကျောင်းပြန်လှည့်သွားပြီလားဆိုတဲ့မေးခွန်းတွေထွက်လာတာပါငင်းငယ်ရေးဆိုင်ရာလေးလာတုံးသက်သူဦးမမောင်ဆိုကထိတ်တီးတွေးဆောင်ပွဲဟာငင်းငယ်ရေးအတွက်ကောင်းမွန်တဲ့တက်ရောက်မှုတစ်ခုဆိုတာကိုလက်ခံပေမဲ့တွေးဆောင်ပွဲအပြီးနောက်ဆက်တွဲဖြစ်လာတာတွေနဲ့ပတ်သက်လို့အခုလိုတုံးသက်ပြောဆိုလိုက်ပါတယ
်အဲ့တော့ဒီလိုလက်ခဲတင်းနေဖြစ်နေဟာတွေကိုမဆွေးနွေးမဲ့ရှောင်းတင်ရှောင်းနေရင်းနဲ့အခုကြတော့ဆွေးနွေးရမယ်ဆိုတဲ့ဟာကိုနှစ်ဖက်စွန့်အသောပေါက်တာအဲ့ဒါဘက်ကကြည့်တော့ကောင်းတဲ့ကိစ္စပဲဖြစ်တယ်အဲ့တော့အဲ့ဒါကိုမဖြစ်ရှင်း NCA လမ်းကြောင်းနဲ့ဆက်ဆွေးနွေးဖို့သွားလို့မရဘူးဆိုတာကိုဒီအခု RCSS နဲ့ KNU ကရက်တည်လိုက်တာပဲဖြစ်တယ်အဲ့တော့အလို့သဘောဆွေးနွေးမယ်ညှိမယ်ဒီကိစ္စတွေညှိပြီးလို့ရှိရင်ရရင်တော့ကျွန်တော် NCA လမ်းကြောင်းကိုပြန်တက်လာမယ်ဆိုတဲ့ဟာဖြစ်သွားပြီအဲ့တော့အဲ့လိုဖြစ်သွားတဲ့အချိန်ကြတော့လို့တဲ့ပုံမှန်အားဖြင့် KNU က NCA institution မှာပါတဲ့ဆွေးနွေးပွဲအားလုံးကိုမတက်ဘူး RCSS ကတော့ GMC ကိုမတက်ဘူးစသဖြင့်ပေါ့အဲ့လိုခွဲခြားပြီးတော့သူတို့ရဲ့မကြည်လည်မှုညှိနှိုင်းမှုလိုအပ်တဲ့အခြေတွေဖော်ထုတ်လာတဲ့အချိန်မှာ NCA လုပ်ငန်းစဉ်ဒီအရင်တုန်းကတော့ကျွန်တော်တို့ကတစ်ဆုပ်နေတာပြောတယ်အခုတော့နောက်ကိုပြန်လျှော့ကြနေတယ်လို့ပြောလို့ရပါတယ
်မြစ်ကြီးငင်းငယ်လုပ်ငန်းစဉ်မှာအစဉ်တစိုက်ပါဝင်နေပြီး NCA လက်မှတ်ထိုးအဖွဲ့အစည်းဖြစ်တဲ့မနက်ရက်ဆိုင်ရာကျောင်းသားများဒီမိုကရက်တစ်ချက်ဦးABS ရဲ့ဥပဒေကော်မတီကတူးဖြစ်တဲ့မတ်ချင်းကငါရဲ့ငင်းရေးချင်းရှေ့ဆက်ဖို့ဘာကြောင့်ခက်ခဲနေသလဲဆိုတဲ့အပေါ်သူ့အမိကိုအခုလိုပြပြသွားတာပ
ါလက်ရှိမှာတက်မတော်ဘက်ကပြောတာကတိုင်းသားတွေကခွဲထွက်ချင်ခွဲထွက်အရင်လဲခွဲထွက်မယ်ပြောလို့မရအောင်ဒါကြောင့်မလို့ဒီအာမခံချက်ကိုအရင်ပေးလို့အဲ့ဒီလိုသဘောမျိုးပြောလာတယ်တိုင်းသားတွေဘက်ကလည်းခွဲထွက်မှာတော့မဟုတ်ဘူးဒီဟာမပေးနိုင်ဘူးတိုင်းသားတွေလူချင်းနဲ့အဲကိုပိုင်ကြတန်းခွင့်နဲ့ဒန်းလူရင်းနဲ့ကိုပိုင်ကြတန်းခွင့်ပေါ့နော်အဲ့ဒီဒီအချိန်နေအာမခံချက်မရှိမချင်းကဒီခွဲထွက်ခွင့်ဆိုတဲ့ဟာကြီးကစကားပြောကြရလဲမလို့ထဲ့လဲမပြောဒါကဟိုတိုင်းရင်းသားတွေဘက်ကိုလာပြီးတော့တခုခုခြိနှောင်ဖို့ကြိုးစားတာလားဆိုတော့အဲတန်တရားစိတ်ရှိတယ်ဆိုတော့အဲ့ဒီအနေထားမှာလာတက်နေတာပေါ့
ငင်းငယ်ဖော်ဆောင်မှုနဲ့ပတ်သက်ပြီးဖက်ဒရယ်စနစ်ကိုထဲ့သွင်းပြောဆိုနေကြတာတွေရှိပေမဲ့နိုင်ငံနဲ့လိုက်ဖက်ညီတဲ့စနစ်ကိုရှာဖွေတာမရှိပဲကိုပိုင်ပြဋ္ဌာန်းခွင့်တန်းတူကွင်းနဲ့ခွဲမထွက်ခွင့်တွေကိုဂတိလိုတောင်းဆိုနေတာတွေကငင်းငယ်ရေးကိုနှောင့်နှေးစေတယ်လို့မြင်သူကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကစိုင်းကြော်ညွန်ပ
ါဖြစ်စင်ပါလေဟိုအသေးမားကိစ္စတွေနဲ့ပိုင်ပန့်နေကြတယ်သူကတကယ်ကျွန်တော်နိုင်ငံကဒီလိုဒီဆောက်မယ်ဒီမော်ဒယ်နဲ့တောင်းမယ်ဆိုတော့တကယ်ဒီရေးကြီးရဲ့အပိုင်းကိုဆွေးနွေးတဲ့အဆင့်မရောက်ဘူးတကယ်တမ်းလာပြီဆိုရင်ကိုနိုင်ငံဘယ်လိုဖြစ်ချင်လဲဖက်ဒရယ်ဟုတ်ပြီဖက်ဒရယ်ကအများကြီးရယ်အဲ့ဒီထဲမှာမှဟုတ်ပြီအားလုံးသဘောတူတယ်ဒီနိုင်ငံကဒီဖက်ဒရယ်နဲ့တောင်းမယ်ဆိုတော့ပုံစံအဲ့ဒါတော့ရမှာပဲကျင်းတဲ့အပိုင်းပိုင်းပုံတော့လိုက်လာဖြစ်တယ်အခုကဒါကြီးကိုဆွေးနွေးဖို့အတွက်ဆွေးနွေးမယ်ပြောလိုက်မှဆွေးနွေးလုပ်လဲဟိုးဘေးကဟာတွေဆွေးနွေးလိုက်မယ်အတိကဟာကိုမဆွေးနွေးပဲပြစ်ထားလို့ပြောနေတာဆိုတော့ဟုတ်အတိကအရေးကြီးဆုံးအပိုင်းတွေကိုမဆွေးနွေးပဲနဲ့သူ့နဲ့ဘာမှမဟုတ်ပါသူရဲ့ဟိုနောက်တစ်ဆင့်ဆက်လက်ဆွေးနွေးရမယ့်ဟာပဲအသေးကအရန်တွေတော့ဆွေးနွေးတာအတိတ် main ပေါ့အတိတ်အရေးကြီးဆုံးအပိုင်းမှာဆွေးနွေးလို့ရှိလို့မရပါဘူး
ငင်းငင်းရှိဆက်နိုင်ဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်တန်တရားတွေပြောင်းအလို့သဘောတွေ့ဆုံဆွေးနွေးမှုတွေမကြာခဏလုပ်တဲ့နယ်လို့မဆူပွင့်ကတော့အကြံပေးသွားပါတယ်
။အဲလက်နဲ့ကင်တိုက်ပွဲတွေရက်ပြီးတော့ငင်းချမ်းချင်တယ်ဆိုရင်ခုနှစ်ဖက်စလုံးကနေဖက်ချင်းစီမှာလုံအောင်အလုပ်တွေကိုလည်းလုပ်ပါ။တီတူလူလူသိအောင်လည်းတကယ်ချပြပါ။ပြီးတော့မှဖွဲ့စားမှရှိတဲ့ဒီခက်ခဲတွေပေါ့နော်တန်တရားတွေတစ်ဖက်နဲ့တစ်ဖက်မြင်နေတဲ့မယုံကြည်မှုတွေပေါ့နော်အဲ့ဒါတွေကိုခြေဖြတ်နိုင်အောင်လို့ကြိုးစားပါပြီးတော့မှဒီအလွတ်တဘောတွေ့ဆုံချင်းဆိုတာဒီငင်းငိုင်းဖြစ်စင်မှာအင်မတန်မှဒါလိုအပ်တယ်လို့ကျွန်မအနေနဲ့မြင်တယ်အလွတ်တဘောတွေများများတွေ့တဲ့အခါမှာများများဆွေးနွေးတဲ့အချိန်မှာပို့ပြီးတော့နီးလာနိုင်တဲ့အနေအထားတွေရလာမယ်ပေါ့
လိလာတုံးသက်သူတွေနဲ့ငင်းငိုင်းခီးစင်နဲ့ကိုရင်ပါဝင်သူတွေရဲ့တုံးသက်ချက်နဲ့ထောက်ပြဝေဖန်ချက်တွေကိုလက်ရှိအာဏာရအစိုးရနဲ့တက်မတော်ဘက်ကဘလို့တုံ့ပြန်မလဲလက်ရှိအချက်အသေးကိုနှစ်ဖက်ဘလို့အပြေရှားကြော်လွှားကြမလဲဆိုတာကိုတော့မြမငင်းငင်းရေးလိုလားတောင်းတသူအလုံးကစောင့်မျှော်နားထောင်နေကြအောင်ပါဖြစ်ပါတယ
်မမေခါစီစီတင်ဆက်ခဲ့တဲ့သတင်းတော့မဆုစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်ဒီသတင်းပတ်ရဲ့မြမတခွေအစီအစဉ်မှာတော့မြမနိုင်ငံရဲ့ရက်ကွက်အသီးသီးမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကထိထိရောက်ရောက်အေးအေးယူတာမျိုးတွေမလုပ်လို့ရက်ကွက်သူရက်ကွက်သားတွေဟာသူတို့ရဲ့နေစဉ်လူနေမှုဘဝတွေမှာတော်တော်ကိုအနောက်ရှက်ပေးနေတဲ့အတန်ချက်ဆက်ရဲ့ဓာတ်ကိုခံနေကြရတာကြပါပြီတိုက်ကြတဲ့အခါမှာလည်းဘာသာရေးအရအပြင်အမားခံရတာမျိုးရက်ွက်ထဲမှာလူပြောခံရတာမျိုးတွေကြောင့်တိတ်ပြီးတော့မတိုက်ကြကြတော့ဘဲနဲ့တကယ်တမ်းတိုက်တဲ့အခါမှာလည်းရက်ွက်လူကြီးပြောတဲ့အချိန်မှာအတန်ချက်ဆက်တန်ကခဏပဲတိတ်ပြီးတော့နောက်တော့တကူနေသားကိုပြန်ရောက်ပါတယ်တကယ်တမ်းဆိုရင်အတန်ချက်ဆက်ကိုဘလို့အခြေအနေမျိုးဘလို့အခြေမျိုးမှာမှအများကိုအနောက်ရှက်မဖြစ်အောင်ဘလို့ဖွင့်တင်တယ်လဲဆိုတဲ့သတ်မှတ်ချက်တွေကရှိပြီးသားပါဒါတွေအပြည့်စုံကိုတော့မြမတခွေအစီအစဉ်မှာမက်ကေတရီကတင်ပြပေးထားပါတယ
်ဖြစ်စဉ်နဲ့တိုင်းအခုလိုမျိုးဝါကျုပ်ကာလအချိန်အခါပြန်များရောက်ပြီဆိုတာနဲ့တမလို့မြန်မာနိုင်ငံမှာအလူကံတွေအလူကံမန်းတက်တွေနဲ့မွေးနေ့မင်္ဂလာဆောင်တွေအများအပြားပြုလုပ်လျက်ရှိတဲ့အတွက်ကြောင့်မို့လို့မင်္ဂလာအချိန်လို့ခေါ်ပေါ်လေးရှိကြပါတယ်အခုနောက်ပိုင်းမှာတော့ electronic ပစ္စည်းတွေဝယ်ယူဖို့လွယ်ကူလာတာ၊မှားရမ်းမှုလွယ်ကူလာတဲ့အတွက်ကြောင့်မို့လို့ဒီလိုမျိုးမင်္ဂလာဆောင်အလူခံမတ်တက်တွေမှာခွင့်နဲ့အတန်ချဲ့ဆက်တွေကနေကြဲကြဲလောင်လောင်ခွင့်နဲ့အတန်တွေကအများပြည်သူတွေအတွက်စိတ်နှောင့်ရှက်ဖြစ်စရာတစ်ခုဖြစ်လို့နေပါတယ်။အမှားရွေးမြန်မာနိုင်ငံမှာဘာသာရေးနဲ့ရည်စည်မှုတစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကိုလက်ခံနိုင်တဲ့ပြည်သူတွေရှိသလိုလက်မခံနိုင်တဲ့ပြည်သူတွေအနေနဲ့ကလည်းနှိမ့်ဆက်ရအုပ်ချုပ်ရေးမှုတွေစီမှာတိုက်ကြားမှုတွေပြုလုပ်နေပါတယ်။အဲ့လိုမျိုးဒါအလူခံမတ်တက်တွေမှာအတန်ချဲ့ဆက်တွေအသုံးပြုမယ်ဆိုလို့ရှိရင်တော့နှိမ့်ဆက်ရအုပ်ချုပ်ရေးမှုဒီမှာခွင့်ပြုချက်ယူရမှာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးထဲမှာတော့စိုက်တာရ၊ရွှေပြည်တာ၊အင်းစိန်၊တောင်တကုန်းစတဲ့အစီအစဉ်ပေါင်းရက်ွက်တွေမှာအကန့်ဆက်ဆက်ကြဲကြဲလာလာဖြစ်နေတာတွေကတခြားမျိုးနယ်တွေထက်ပိုဆိုးရတဲ့အနေအထားမှာရှိနေပါတယ်။စိုက်တာရ၊ရွှေလင်းမဲကြီးရွာမှာနေထိုင်တဲ့ကိုရန်နိုင်ကတော့သူ့ဘက်မှာအဲ့ဒီလိုအကန့်ဆက်ဆက်အသုံးပြုပြီးအလူခံနေတာတွေကမနေ့ကအစောပိုင်းနေနဲ့နေ့လယ်နေ့ကလှုပ်မဲ့သူတွေတိတ်မရှိတဲ့အချိန်မှာလဲအတန်ချဲ့ချက်ဖွင့်လင့်နေတာတွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတယ်လို့ဆိုပါတယ်
။ဒါတော့ဖြစ်တော့နားမခံနိုင်နားမခံနိုင်ဆိုတာကဘာလဲဆိုတော့မနေ့အိတ်နေတဲ့အိတ်ရတဲ့နောက်မှာလက်လက်နိုးတဲ့အထီအောင်ဖြစ်တာပေါ့နော်။သူကအဲ့လိုကျော်နေတဲ့ဖွင့်ပြီးတွားကြလာကြတယ်။အများအစိုးဆုံးတော့အဲ့လိုရက်ကွက်တဲ့မှာလေဒီစပီကာနဲ့တောက်ချောက်ထိုင်ပြီးဖွင့်လာတော့ဟိုဒါလက်ချီမှာအစိုးဆုံးလို့ပြောလို့ရတယ်။ဒီတိုင်းတိုင်းတာပဲနေရနေလို့ဆိုလို့လေ။ဒါကြောင့်နေရတဲ့ကြာပြီးဆိုတော့အဲ့တော့ဒီမှာဖွင့်နေတော့ဒီဘက်ကတတန်ပြောတယ်ခိုးဘက်ကတော့မှလမ်းပြီးတော့အင်ဂျင်နီယာတော့အော်ပြီးပြောရတယ်ဒါတခုရှိတယ်။မင်းက၄နိုင်၅နိုင်တော့ဒီထပ်ဖွင့်လာတော့ဒါမကောင်းတော့တော့ဒါမြင်ပြီးအောင်နော်သူကလည်းကလေးလည်းအလုပ်သွားတော့မှဆိုတော့ကြောက်သွားမဲ့လူတွေရှိတယ်။အဲ့တော့ရုတ်တရက်ကြီးအဲ့လိုအဲ့ချိန်မှာအကြီးဖွင့်အချိန်ကြီးဖွင့်လာလို့အတိတ်ကမရှိတဲ့အချိန်မျိုးတွေဒါလူလည်းလူအလူကလည်းလူလည်းမရှိဘူး။နေနေတော့အတိုင်ကြီးကျဲကြီးဖွင့်လာဆိုတာဒါအတိတ်ပဲတော့မရှိဘူးတော့ဒါကြောင့်လည်းမြင်ပြီးအောင်နော်ဒါတော့တိုင်တာမျိုးတိုင်တာမျိုးမလုပ်ဖြစ်ပါဘူး။မလုပ်ဖြစ်ဆိုတာသူကလည်းဒါဘာသာရေးတော့ဆိုတာ
အတန်ချဲ့ဆက်တံကိုခံစားနေရတဲ့ပြည်သူတွေအနေနဲ့တော့ဘာသာရေးအရာအမြင်မှခံရမှာဆိုတာရက်ွက်ထဲလူမုန်းခံရမှာဆိုတာကြောင့်တိုင်စားမှုတွေမလုပ်ကြလို့တိုင်စားလိုက်တဲ့အခါမှာလဲရက်ွက်လူကြီးတွေကအသိပေးပြောကြတဲ့အချိန်နဲ့တိုင်းနာမှုရှိပြီးအရင်အတိုင်းပြန်ဖွင့်နေတာတွေကြောင့်မတိုင်ကြတော့တာဖြစ်တယ်လို့ပြောဆိုမှုတွေရှိနေပါတယ်။ဒါကြောင့်တိုင်တရာမျိုးနဲ့15ရက်ွက်မှာနေထိုင်တဲ့ဦးတင်နိုင်ဦးကတော့အဲ့ဒီလိုအတန်ချဲ့ဆက်ကိုကြဲကြဲလောင်လောင်ဖွင့်နေတဲ့သူတွေကိုတော့ထိထိရောက်ရောက်ရေးယူစေချင်တယ်လို့ဆိုပါတယ်
။ဖုန်းပြောလို့မရဘူး။သူကတမိရ10တန်းဆိုတော့စာချက်လို့မရဘူး။ဟိုစားတဲ့ရအကုန်ဟိုအတန်အလဲမနေ့6နာရီအဖွင့်ညာ7နာရီလောက်ထိဦးဖွင့်တယ်သူတို့ကဆုံးသက်ဆိုပြီးတော့သူတို့ဖွင့်ကြတယ်လေ။အဲ့လိုမျိုးဖွင့်ကြတယ်။နေ့တိုင်းလူလူပြောလို့ရတယ်ပေါ့။ရက်ွက်မှာသွားပြောလို့လည်းအဆင်မပြေဘူးလေ။အဲ့တော့ပြောတော့ပြောချင်တယ်ဘသူ့ကိုပြောရမှန်းမသိဘူးဖြစ်နေတယ်။ ဒါကိုယ်တယောက်ပဲခံစားတာမဟုတ်လူတိုင်းခံစားနေရတာလေအဲကိုယ်လာပြီးတော့တခါလေးလာပြောတယ်ဟိုပါဘောဘယ်လိုလုပ်ကြရင်ကောင်းမလဲပေါ့ဟိုကျွန်တော်ကတော့ဟိုအမုန်းမခံနိုင်ဘူးပေါ့နော်အမုန်းမခံနိုင်ဘူးလုံးမယ်ဆိုတော့လေဘသူ့ကိုတိုင်လို့တိုင်ရမှန်းမသိဘူးရက်ခွဲအုပ်ချုပ်ရေးမှုတိုင်ပြန်တော့လေအဆင်ပြေမှာမဟုတ်လေအဲလူကြီးတွေလာပြီးပြောရင်လည်းခဏပဲပြီးသူတို့ကပြန်လုတာပဲခါတိုင်းလူပဲပြန်လုတာပဲအဲ့လိုပေါ့တိတိယောက်ပြောတော့အေးအေးယူစေခြင်းနဲ့ဒီဥစ္စာကြီးကို
အတန်ချဲ့ဆက်တွေဖွင့်မယ်ဆိုရင်တက်ဆိုင်ရာရက်ကွက်ကျေးရွာအုပ်ချုပ်ရေးမှုရုံးတွေမှာခွင့်ပြုချက်ယူရမှာဖြစ်ပြီးရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအရခွင့်ပြုပေးရမှာဖြစ်ပြီးမနေ့6နာရီကနေညနေ9နာရီထိသာဖွင့်ဖို့နဲ့အများပြည်သူတွေကိုစိတ်အနှောက်အယှက်မဖြစ်အောင်ကျေကျေလာလာမဖွင့်ဖို့တက်မှတ်ချက်တွေရှိနေပါတယ်။လိုင်တရာမြို့နယ်15ရက်ကွက်အုပ်ချုပ်ရေးမှုဦးထွန်းရင်ကတော့အဲ့ဒီလိုအတန်ချဲ့ဆက်တွေဖွင့်တဲ့အခါစီကန်းလိုက်နာမှုမရှိရင်တော့တားမြစ်တာတွေအရင်းယူတာတွေပြုလုပ်နေတယ်လို့ဆိုပါတယ်။
မင်းရဲ့6ကလေးည9နာရီထိမိမိလာရောက်ပြီးရှောက်ထားတဲ့ရှောက်ထားခွင့်ပြုတဲ့အိမ်ဥပ္ပဇာအများပြည်သူသွားတဲ့လမ်းတွေကိုပိတ်ဆို့ခြင်းမပြုပါဘူးကျဲလောင်သွားမဖွင့်ရဘူးပတ်ဝန်းကျင်နားခံနိုင်အောင်ကဖွင့်ရမယ်အကြောင်းအားလျော်စွာပတ်ဝန်းကျင်မှာနာမကျန်းဖြစ်တဲ့သူတကြီးဘိုးဘွားရှိတဲ့လူတွေကျန်းမာရေးမကောင်းတဲ့လူရှိရင်ပုံကြီးတွေကတေချာအောင်ပတ်ဝန်းကျင်ကိုအုပ်ချုပ်ရေးဘုရား20ရင်းယာယီမှုလေ့လာပြီးတော့မှခွင့်ပြုခွင့်မပေးဘူးပေါင်းရင်းချိန်မှာလာမကျန်းဖြစ်တဲ့လူတကြီးဘွားရှိတဲ့ဆိုရင်အကြီးတော်ခွင့်မပြုဘူး။အဲ့တော့အများပြည်သူနားမခံနိုင်တဲ့အတိုင်းအတာမျိုးဖွင့်လာပြီဆိုရင်ပေါင်းရင်းချိန်တန်ကြားလာ။တန်ကြားလာရင်အုပ်ချုပ်ရေးဥပဒေမျိုးလေးကခေါ်ယူပြီးတော့တားမြစ်တဲ့တတိပေးတယ်။တားမြစ်တတိပေးလို့မှလိုက်နာမှုမရှိရင်ပိတ်သိမ်းနဲ့ဆက်ပစ္စည်းပါထိမ့်နေတယ်
။အတက်ချက်ချက်ဖွင့်မယ်ဆိုရင်တော့၃ရက်ကြိုတင်ခွင့်ပြုချက်တင်ဖို့လိုအပ်ပြီးတက်မှတ်ချက်တွေကိုလိုက်နာမှုမရှိရင်ဆက်တွေကိုတင်စီတာ။ထောင်နှံ9ရက်နဲ့ငွေတန်ချမှတ်တာတို့ကိုလည်းလုံဆောင်နိုင်ပါတယ်။ရန်ကုန်တိုင်းဒေသကြီးသွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထံကတော့အဲဒီလိုအတန်ခဲဆက်တကြလာလာဆွင့်လာလို့ကိုနောက်ပိုင်းမှာတဖြည်းဖြည်းလျှော့ချသွားအောင်လုပ်ဖို့ရှိတယ်လို့ဆိုပါတယ်
။နောက်ဘုလိုရေးလို့ကဒါဒီရီလော်စပီကာကြီးပါမလားဗောက်ကြီးတွေပါမလားပါမတဲ့နဲ့ဆက်လုပ်မယ်ဆိုကျွန်တော်လျှော့သွားပေါ့။နော်တဖြည်းဖြည်းနဲ့ဟလာ၅လုံး၁၀လုံးတော့မတက်ပါနဲ့။တချို့ဆိုတကယ်ပါ၄၅၈လုံးတော့ကတော့မကအောင်။အဲ့ဒါကြီးနဲ့တုံးနဲ့လုပ်တာဒါမျိုးတွေတော့ကျွန်တော်ကလျှော့ပါ။နောက်ဘုရောခုနကလိုက်လှည့်တဲ့နေရာမှာလဲအတန်ကိုနည်းနည်းတတ်နိုင်သလောက်အဲ့လျှော့ပြီးတော့ဖွင့်ပါနောက်ခုနပြောတဲ့မန္တတေမှာဆိုလဲအချိန်ကိုချားချားပြီးတော့အတန်ကိုလျှော့ပြီးတော့ဖွင့်ပါနောက်ပိုင်းကိုတော့ကျွန်တော်အဲ့လိုတော့စဉ်းစားပါတကယ်ကိုဒက်စီဘယ်သတ်မှတ်ထားတယ်ဒက်စီဘယ်ဘလောက်ဆိုတာရှိတယ်အဲ့ဒီဒက်စီဘယ်နဲ့ကြော်ရင်တော့ကျွန်တော်တို့ကအမှန်တော့အရေးသွားယူလို့ရတယ်ဒါပေမဲ့ပါတိုင်းနဲ့လည်းနွယ်နေရတော့အုပ်ချုပ်မှုတွေပဲမလုပ်ရဲဘူးပေါ့ဒါရလည်းတဖြည်းဖြည်းနဲ့တော့ကျွန်တော်တို့ကဥပဒေရဲ့တော့အဖို့မဲ့လို့တော့တော့တော့ခုနဖွင့်တဲ့လူတွေကလည်းကိုချင်းစားပြီးတော့ဟလာလျှော့ပြီးတော့ဖွင့်နောက်ပိုင်းဆိုရင်တော့ကျွန်တော်တို့လုံးဝတော့မတော်မဖွင့်နေကိုကိုယ်တိုင်လည်းခံစားရအခုဆိုကျွန်တော်တို့နားနေတယ်မှာဘာဖြစ်လဲဆိုတော့ဈေးရောက်တဲ့လူအားလုံးကအဲ့ဒါလားအဲ့ဒါရယ်ဒါတွေကပါကျွန်တော်တို့ကနောက်ပိုင်းတော့နည်းနည်းစီစေးရအောင်တိတ်တိတ်ဆင်မပြေဘူးရက်ွက်တယ်တော်တော်များတိုင်ဒါတွေတော့ဟိုဖွင့်တဲ့လူရောဟိုဘက်ကရောနော်ဒါကအခုဖွင့်တဲ့လူတွေဘက်ကတော့ဟိုကတော့နည်းနည်းတော့ဒီနေ့ကြော့သွားတယ်လို့ပဲဒါပေမဲ့အဲ့တဲ့ဆက်ပြီးတော့ဟိုထိမ့်သိမ့်ကြပါဘောနော်အဲ့လိုပဲပြောနေပါအ
ခုချိန်မှာတော့အဲ့လိုမျိုးအလူတန်မှန်တတ်တယ်အလူတန်တွေနဲ့မင်းလာဆောင်အခမ်းအနားတွေမှာအတန်ဆက်ဆက်တွေအတန်းပြူနေလို့တော့မကဘဲနဲ့ဈေးရောင်းချတဲ့သူတွေထီတယ်တွေကလည်းပဲအတန်ဆက်ဆက်တွေကိုအတန်းပြူပြီးတော့ရောင်းချမှုတွေပြုလုပ်လျက်ရှိနေပါတယ်ဒါကြောင့်မို့လို့နေ့လည်းနေ့ကပတ်တွေမှာဆိုလို့ရှိရင်တက်စီးပိုင်းတွေအားယူနေတဲ့အခါအဲ့လိုမျိုးဈေးတွေတွေစီကအတန်ဆက်ဆက်တွေကနေပြီးတော့ကြဲကြဲလောင်လောင်ပြောတဲ့အတန်တွေစားနေရတဲ့အတွက်ပတ်ဝန်းကျင်မှာအနောက်ဆက်တစ်ခုဖြစ်လို့နေပါတယ်အဲ့လိုမျိုးအတန်ဆက်ဆက်တွေအတန်းပြူတဲ့အခါပတ်ဝန်းကျင်ကိုစိတ်အနောက်ဆက်ဖြစ်နေမယ်ဆိုလို့ရှိရင်တော့ဒါကျမတို့ထိတိယရောက်အရေးယူမှုတွေပြုလုပ်ဖို့လိုအပ်နေပြီဆိုတဲ့ကြောက်စုံမှုတွေလည်းရှိနေတာဖြစ်ပါတယ်။ကျမကေတရီပါ။မြန်မာ့ခတ်တဲ့အေဂျင်စီကနေ VOA ကိုပေးပို့ထားတာဖြစ်ပါတယ
်။မြန်မာ့ခတ်တဲ့အေဂျင်စီကမက်ကေတရီတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းဓာတ်ရိုက်ဝတ်မှာတော့စနေညဒိုင်းလေလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းလိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်ရရှင်များရှင်2018ခုနှစ်နိုဝင်ဘာလ18ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းညဤဝက်မှာတော့လိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်တာရှင်ဒီစောင့်မျှော်နေကြတဲ့စနေညတဲ့လေးလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်တို့တင်ဆက်ပေးမယ့်စနေညတဲ့လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်နိုင်ငံတကာဆက်ဆံရေးမှာကြုံရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါရခိုင်ပြည်နယ်အရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်နဲ့အနောက်နိုင်ငံတွေကမကအာဆီယံနိုင်ငံတွေကပါဝေဖန်တယ်ထွက်နေပါတယ်ဒီလိုဆိုရမှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးမှာဘလို့ရက်ခတ်လာနိုင်တယ်လဲဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုနေတယ်ဆိုတာတွေကိုဆွေးနွေးဆောင်မှာပါကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးလည်းဒီလိုင်းပေါ်မှာရောက်နေပါပြီသူကတော့မြန်မာနိုင်ငံရဲ့သတင်းစာဆရာဦးစည်ရဲ့သူပါနောက်သူကတော့လူခွေလို့ရှားသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲဆက်လိုက်ပါတော့မယ်ဒီဆင်းကူမှာဒီတစ်ပတ်ထဲမှာပဲကျင်းပသွားတဲ့ဒီအာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေမှာဒီမြန်မာနိုင်ငံကလူခွေအခြေအနေနဲ့ပတ်သက်လို့တော်တော်လေးချေချေလောင်ကြားပါတယ်အထူးသဖြင့်ကတော့ဒီအမေရိကန်ဒုသမ္မတကဒီဒေါ်စုနဲ့တွေ့တဲ့အချိန်မှာရခိုင်ပြည်နယ်အရေးကိစ္စနောက်သတင်းမီဒီယာလွတ်လပ်ခွင့်ကိစ္စတွေကိုပြောတာမျိုးတွေလည်းရှိပါတယ်။အာဆီယံဥက္ကဋ္ဌဆင်ငူကဆိုရင်လည်းပဲဒီရခိုင်ရင်းနဲ့ပတ်သက်လို့စိုးရိမ်မကင်းတာကိုပြောတာတွေရှိလို့ပဲမလေးရှားဝန်ကြီးချုပ်မဟာတီယာကိုရိုင်ကလည်းပြင်းပြင်းထန်ထန်ဝေဖန်တာတွေရှိပါတယ်။ဆိုတော့ဒီအရင်ဆုံးတော့ဒီမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့တုံ့တက်ချက်ကိုအရင်ဆုံးကြားချင်ပါတယ်။ဆိုတော့ကိုအောင်မျိုးမဲအရင်တုံ့တက်ပေးပါခင်ဗျာ။ဒီအနောက်နိုင်ငံတွေအနေနဲ့ကတော့ဒီမြန်မာနိုင်ငံပေါ်မှာဝေဖန်တာမျိုးတွေကအရင်ဆုံးခဲ့ရလဲရှိပါတယ်။ဟိုဒါမှမဟုတ်ဒီအာဆီယံနိုင်ငံတွေကအထူးသဖြင့်ကတော့ဒီတခြားနိုင်ငံရဲ့ပြည်ရင်းရေးကိုမစွတ်ဖက်ရဘူးဆိုတဲ့ရည်တည်ချက်မျိုးတွေရှိတယ်လို့ပဲဒီကိုပြည်ရင်းရေးပြဿနာနဲ့ကိုဖြစ်နေရတယ်ဆိုတော့လဲပြောကြဆိုရဖို့ကိစ္စမှာတုံ့ဆုတ်တာမျိုးတွေရှိပါတယ်။ဒါပေမဲ့အခုကတော့အရင်နဲ့ပိုပြီးတော့များပြောလာဆိုလာနေကြသလားကိုအောင်မျိုးမင်းဒီဒါမှမဟုတ်ဒီမြန်မာနိုင်ငံအခြေအနေအရဘယ်လိုမျိုးပို့ပြီးတော့များပြောစရာတွေများဖြစ်လာနေလား
ဟုတ်ကဲ့အာဆီယံရဲ့ကျောင်းဆန်တိုင်းပြောမယ်ဆိုရင်တော့အာဆီယံကတခြားနိုင်ငံဝင်ရောက်ဆက်ဆက်ရေးမမှုဒီဝင်ရောက်ဆက်ဆက်ရေးမလုပ်ရဘူးဆိုတော့မြည်ရင်ညတစ်ခါအူကြီးအားလုံးရဲ့သဘောတူညီလို့ဆောင်နေကျွန်တော်တို့ဆန္ဒသဘောထားခံယူပြီးလို့ဆောင်နေမြူရလို့ဆောင်နေပါတယ်ဒါကြောင့်မို့ကျွန်တော်မြန်မာပြည်ရဲ့ CIA မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အာဆီယံကအဖြစ်သဘောဆောင်တဲ့ကိစ္စမျိုးဒီဟာတွေကြိုးစားဖို့ကိစ္စနဲ့ပတ်သက်ပြီးရှိရင်အာဆီယံကမြန်မာနိုင်ငံကိုပို့ပြီးတော့သူကကာကွယ်ပေးတဲ့ပုံစံမျိုးရှိနေတာသိရပါတယ်။ဒါကြီးတော့ဖြစ်ဖြစ်နေတာလား။ဒီလိုများတခြားနိုင်ငံတွေကနေပြောဆိုလို့ရှိရင်အာဆီယံကတက်ညီလက်ညီကာကွယ်ပေးပြီးတော့ဒီကိစ္စကိုဆွေးနွေးကြမလို့ဆိုတော့လောက်ဆောင်နေတယ် PD ကိုရမစက်ခရဘူးဆိုတော့လောက်ဆောင်နေတဲ့အစီအလာရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်ကတော့ပြည်သူကြပါဒီအာဆီယံနိုင်ငံတွင်းရဲ့ကောင်းဆောင်ကြီးရဲ့မြန်မာနိုင်ငံပေါ်စိတ်ဝင်စားမှုကအများကြီးလာတယ်။အဲဒီခါမှာပြန်ပြီးတော့အာဏာရရှိလာတဲ့ဒီမလေးရှားဝန်ကြီးမဟာတီယာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမဆွေးနွေးနေတဲ့ဒီကိစ္စကိုစီမံချက်ကသာဆွေးနွေးဖို့လိုအပ်တယ်မြန်မာနိုင်ငံမှာသူ့ရဲ့ဒီကိစ္စတော့ခံကြည့်ကြောင်းသွားပြီဆိုတော့ဆွေးနွေးလာတာရှိလာတယ်ဒီဆွေးနွေးချက်မှာကျွန်တော်တို့ဒီဒီခိုင်ပြီးကမှရှိတဲ့ကိစ္စတွေမကဘဲတခြားသောလူခွေကိစ္စတွေကိုပါပြောဆိုလာတယ်တစ်ခါကလည်းကျွန်တော်တို့ဒီအမေရိကန်အပါဝင်တခြားနိုင်ငံတွေရဲ့ပြောဆိုမှုတွေနဲ့မီးရောသွားဘူးအဲ့တော့ဒီညမျိုးမှာမြန်မာနိုင်ငံကအရင်ဆုံးကအနောက်နိုင်ငံတွေပြောတဲ့ချက်ကိုကျွန်တော်တို့ဟိုကာကွယ်ပေးတဲ့အာဆီယံရဲ့ဟိုပြီးတော့ဝိုင်းဝန်းကာကွယ်ချက်တွေရောသွားပြီးပြောဆိုခံတဲ့ချိန်မှာပြန်ပြီးတော့ပါဝင်လာတာဒီနောက်ပိုင်းအာဆီယံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကြီးအကျယ်ဖြစ်ပါတယ်
โอเคဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေရောဒီအာဆီယံတို့လိုအရင်တော့ကာကွယ်ပြီးပြောတဲ့နိုင်ငံတွေကတော့ပါလာခြင်းဟာဒီမြန်မာနိုင်ငံရဲ့အခြေအနေကဟိုအရင်နဲ့ပိုပြီးဆိုးလာလို့လားဒါမှမဟုတ်အာဆီယံဘက်ကပြောင်းလာတဲ့သဘောလားဘလို့အခြေအနေတွေကြောင့်အခုလိုပြောတဲ့ဆိုတဲ့နေရာထွက်လာတာလဲကိုမျိုးမင
်းမြန်မာနိုင်ငံနဲ့လူခွေနဲ့ပတ်သက်လို့ကျွန်တော်ပြောဆိုခဲ့တာတော့ရှိခဲ့ပါတယ်ဒါပေမဲ့အခုတိုင်ဖြစ်နေတဲ့ကိစ္စတွေကအာဆီယံကိုယ်တိုင်ကဒီဒေတာအတွင်းကြီးကြီးမှုဆိုတဲ့ဒေတာလုံခြုံရေးကို ที่ใกล้จะพูดจะมีรูปมีนาจาที่มีนาจาคือว่าที่เราบาร์ชิดาเนี่ยสูงสูงดีที่ใกล้จะมาทุกเกตที่สั่งยาที่ชั่วโมงอาเซียนไม่เงี้ยมีแบบที่เราเล่ามาตัวที่ใกล้จะก่อนเนาะที่มีปัจจัยที่เยอะดีแล้วก็ตัวเนี่ยปัจจัยเดียวซึ่งเราทำดีก็ที่ทว่าอะไรแล้วที่อันนี้ว่ายีโนะหรือไม่เงี้ยที่สั่งมันก็แบบนี้ไม่เงี้ยนักไม่เงี้ยนี่ก็เลยที่ตัวตัวแยกขั้นผู้ชนะก็ทำอะไร ยีโนะสูงสิ่งที่ผู้เรียนรู้สามารถทำมาในเงี้ยผู้วางสั่งเรียนรู้ไปอยู่ความละทำยังไงเงี้ยช่วยประกาศในเงี้ยการเนี่ยเล็กเล็กสามปีมาความละส่วนใหญ่ยามิวที่เราเรียนเก็บเงี้ยไปมาเล็กเล็กสามปีอันอาชีพอะไรเล็กเล็กสามปีตัวอันนี้แหละสามารถเลยในเงี้ยที่พี่อาพี่มือควายเล็กสามปีอะไรที่มันเนี่ยคือเรื่องการที่ถ้าผมมาเรียนเงี้ยที่ไหนแต่ถ้าเป็น
อาเซียนยังไงยังไงนี่ยังไงบ้างเนี่ยบอกจริงๆพี่ก็ฟังว่าจริงๆถ้าเป็นมือว่าจริงๆนะหรือต้องจะเรียกว่าโอเคสรุปกูจะตัวเราเขมียากูจะโน้ตอาเซียนนี่ยังไงว่าเราพี่เลยพี่ทำเชียอาเซียนเป็นการออกมาพี่ลาสูลาเลยสรุปถ้าอาเซียนเป็นการตัวเราเรียกพี่ลาเราอยู่แล้วถ้ามันยังไงเช่นนี้กูว่าพี่จะพูดพี่ลาเลยกูจะดูต้องจะไปว่ากันเนี่ยบีก้าเราไม่มาพี่เช่นนี้กูว่าปูสูลาเลยบอกเลยกูอาร์ตเก๋กู นั่นไงเนี่ยก็จะเป็นอาชีพที่สวยงามอยู่แบบกูยาวตัวเลยในเรื่องนั้นเป็นอะไรเป็นอะไรก็นี่มาคนหาลูกศิษย์ของอาชาปานี่ที่แบบกูพิลาอะไรเลยสิเนี่ยนะวิ่งข้าจ้างจะโน้ตดีแต่ถ้ามูอันนี้ยาวอะไรส่วนใหญ่แต่ถ้ามูอันนี้ส่วนนี้จะส่งมาแต่มาพี่อันนี้สบายใจนะมาดีเชิดของอาชาเป็นเช่นนี้ข้าจ้ารู้ที่กูไปเนี่ยส่วนใหญ่จะโทรศัพท์เลยว่าทุกเจ้าเนาะโอ้เจ้าเนาะส่วนใหญ่พาเจ้าเนี่ยมาเอาหน้าเลยพวกนั่นไงเนี่ย
ဲ့ဒါပေမဲ့သူတို့ကိုယ်တိုင်ကမြန်မာကဒီလမ်းကြောင်းမသွားတဲ့ဘူးပေါ့နော်ကိုကောင်းတဲ့လမ်းကြောင်းကိုသွားတဲ့နယ်ဆိုရဲဟာမျိုးကျွန်တော်တို့ပြောတာတွေ့ရတယ်အရင်ဟိုဆင်းဟိုဒီနိုင်ငံရေးဝန်ကြီးဆိုရင်အရင်2010ဖြစ်ဖြစ်ချင်းမှာသူရင်းကြီးလာကမှာတကယ်တော့မြန်မာပြည်ကိုကာကွယ်တဲ့ပင်ကုန်းမျိုးကိုသူကပြောခဲ့တာဒါပေမဲ့အခုနောက်ပိုင်းသူတို့လိုနိုင်ငံတွေကတော့ဒါပါသွားပြီးတော့မြန်မာကိုပြားပေးလာတဲ့သဘောရှိတယ်ပေါ့နော်အဲ့ဒါကြတော့သူတို့မြန်မာဒါကနိုင်ငံတကာပြဿနာအကြီးဖြစ်လာတယ်ပြီးတော့သူတို့ကိုယ်တိုင်ကြီးထိခိုက်မဲ့ဟာမျိုးဖြစ်လာတယ်အဲ့ဒါကိုလည်းမြင်လာတယ်နောက်တစ်ခုကတော့ဟိုမိတ်ဆွေနိုင်ငံအနေနဲ့လည်းဟိုလှုပ်လို့ရမယ့်နေရာဝိုင်းပြီးတော့ဖြည့်ရှင်းပေးတာလည်းပါတယ်ပေါ့လေဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ approach ကတကမ္ဘာလုံးနဲ့ကိုကွဲကလေးဖြစ်နေတဲ့အခါကျတော့အာဆီယံနိုင်ငံတွေကလည်းဒါကိုမြင်လာပုံရတယ်ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်မြင်တော့အရင်တက်မလို့ဆိုရလက်ထက်တုန်းကပြားတဲ့တောင်မှအခုချိန်မှာခံရတဲ့ပြည်ဟာတော်တော်ကြီးရယ်ပေါ့အရင်တော့ဆိုသူကမျက်နှာချင်းဆိုင်တွေ့ရင်ဘာလို့ပြောတော့အေးဆေးဆေးကျွန်တော်တို့ဖြစ်သွားလိမ့်ရှိတယ်အခုကျတော့ဒီကျွန်တော်တွေ့ရတော့ဒီ Megan Dude တမရာ Mike Pence တော်စားလူကြီးတွေ့တာဆိုသူတို့နောက်မှာတော့အေးဆေးဆေးဖြစ်ချင်းဖြစ်မယ်ဒါပေမဲ့ဒီမီဒီယာရေးရှိမှာတော့သူတော်တော်လေးကိုစီကြောင်းနေတယောက်ကအခြေရှင်ဖြစ်တဲ့ပုံစံမျိုးတွေတွေ့ရတာပေါ့နော်တွေ့ရတဲ့အခါကျတော့ကျွန်တော်မြင်နေရတော့မြန်မာနိုင်ငံနဲ့ဆက်သွယ်တဲ့အခြေအနေကအေးဆေးဆေးကလာပြီးတော့အာဆီယံပါဝင်နိုင်ငံတကာတန်ခိုးရယူဆတဲ့အတွက်ကြောင့်မို့လို့ဖိအားကဥယျာဉ်ကလည်းတောင်ပိုကြီးလာတွေ့ရတာပေါ့
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီမြန်မာနိုင်ငံဒီလူ့ခွင့်ပြဿနာတွေမှာလက်တလို့ဒီရခိုင်ကိစ္စအခြေအနေရောက်နေပြီမဲ့လေဟိုမီဒီယာလွတ်လပ်ခွင့်ကိစ္စတွေလို့တခြားကိစ္စတွေကလည်းဒီနိုင်ငံတကာတိုင်ဝမ်ကမကြာခဏဆိုသလိုဟိုထောက်ပြပြီးပြောနေတဲ့ကိစ္စတွေပါဟို EU ဆိုရင်လည်းဟိုတလောကပဲဒီ GSP ကုန်သွယ်ရေးအထူးကန်ဆောက်ခွင့်နဲ့ပြန်ရုပ်သိမ်းမတင်ဆိုပြီးတော့လာပြီးအကဲခတ်တာမျိုးတွေရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့လက်ရှိလူ့ခွင့်အခြေအနေကရောဒီနိုင်ငံတကာဆက်ဆံရေးမှာဟိုကြီးကြီးမားမားအကျိုးဆက်တွေရှိလာနိုင်သလားကိုစီရသူ
အဲရှိတာပေါ့လူခွင့်ရတော့သူကဟိုနိုင်ငံတကာဆက်ဆံရေးမှာသူကဟိုဟာရပေါ့လေတရားတစ်ချောင်းနေနဲ့ကျွန်တော်တို့ကရှိတယ်ဟိုဥမာအမေရိကန်မှာဆိုလည်းသူကဒီ human right အဖွဲ့ဆိုပြီးတော့မှဒီဒါဟိုသမ္မတအကြံပေးတဲ့အဖွဲ့ရဒီလူခွင့်ရရှိတော့အရှိရတူဖက်ရတော့လည်းဒီဝါရရှိတော့နဲ့ဖွင့်ပြရရှိတော့အရှိရဆိုသူ့ဘာကိုအကြံပေးဖွဲ့ရတစ်ခွန်းနဲ့တစ်ခွန်းထောက်ထားကြတာမှာ human right ဖွဲ့ကကျွန်တော်တို့တသက်ရှိတာဟိုရှိရခါကျတော့ဒါကတော့အခုရခိုင်ကိစ္စပေါ်လာတဲ့အခါမှာကျွန်တော်တို့ရဲ့တခြားဟာတွေကလည်းဟုတ်ကဲ့ဖြစ်လာတာပေါ့လေတော်လဲဆိုတော့ဟိုတကွက်မြင်ပြီဆိုရင်စလားဟိုကျွန်တော်ချက်တော့မျက်စိနဲ့ရှုကြည့်ရင်တော့တော်တော်များများပြတ်သွားတာပေါ့လေ2014 15လောက်တုန်းကအခုကျတော့ဒါဟိုအစ်စ်တင်တဲ့မျက်စိဘုံနဲ့မျက်စိနဲ့ကြည့်ရကြတဲ့အခါကျတော့ကျန်တဲ့အရင်တော့ဟိုစိတ်မမြင်တဲ့ဟာတွေပါအနာစာတွေပါအခုဟာမြင်လာပြီးတော့ဒီမီဒီယာလွတ်လပ်ခွင့်ကြတော့လေအခုရိုက်တာကိစ္စပေါ့လေရိုက်တာကိစ္စတော့ဒါရခိုင်ကိစ္စနဲ့တိုက်ချိတ်ဆက်နေတဲ့အခါကျတော့ဒီမြောက်ကိုအထောင်နဲ့ထည့်ထားလိုက်တော့ကျွန်တော်တို့လက်ရှိဥပဒေအရဆိုရင်တော့ အတိတ်ရှိတာမရှိတာဒါအတပိုင်းလို့ဒါပေမဲ့နိုင်ငံတကာမြန်မာကျရိုက်တာဆိုတာကတကယ်ကိုဒီကမ္ဘာလုံးကိုသတင်းရောင်းစားနေတဲ့အဖွဲ့ကြီးသတင်းထွက်နေတဲ့အဖွဲ့ကြီးအရဆိုတော့သူတို့အတီရယ်ဆိုတာနဲ့ဒီကကမ္ဘာလုံးမှာမြန်မာကမီဒီယာလွတ်လပ်ခွင့်မှာထိသွားပြီးမီဒီယာလွတ်လပ်ခွင့်ထိပြီဆိုရင်ကျန်တဲ့ဟာတွေပါအလိုတယောက်ကျွန်တော်တို့ကဆင်းသွားရတဲ့ထုံးစံအလဲရှိတော့ဟိုပို့ပြီးတော့လူတွေကစိုးရိမ်လာကြတာပေါ့နော်နိုင်ငံတကာအမြင်ကလည်းဟိုဒုက္ခရေးပါတော်တော်လေးကိုမှမြန်မာပြည်ကထိနေပြီဆိုပြီးအကုန်လုံးကဝိုင်းကျွဲလာကြတာပေါ့ပြီးတော့ဟိုအရင်ကနောက်ဆုံးနေရတဲ့ဒီလူခွင့်ရေးဖွဲ့တွေပေါ့လေဒီလူခွင့်ရေး lobby ဖွဲ့ကြီးတွေရှိပါတယ်နိုင်ငံတကာမှာလူခွင့်ရေးစောင့်ရှောက်နေတယ်သူတို့ကိုယ်တိုင်ကလည်းမြန်မာပြည်နဲ့ပတ်သက်အရင်ကရေးစရာနည်းသွားတယ်ပေါ့နော် report တွေကအခုကျတော့ report ကမြန်မာပြည်နဲ့ပတ်သက်ပြီးဒီရရေးလိုက်ရင်ကိုယ်ကနိုင်ငံတကာကနေပြီးတော့မှလက်ခံပြီးတော့ဖတ်တယ်နေတာကြောက်လာတယ်သူကလည်းသူတို့တခြားကောလုံးစရာမလို့အာဖရိကကြောင်းရေးစရာမလို့မြန်မာပြည်ကြောင်းရေးလိုက်ရင်ကိုသူတို့အလုပ်ကတစ်ဝက်လောက်မကလို့တော့ဘောလောက်ပြီးရဲ့ဒီစားဖြစ်တော့သူကလည်းဒီဘက်ကိုအားထည့်လာကြတော့ပို့ပို့ပြီးတော့ဒီမြန်မာပြည်လူခွင့်ရေးကိစ္စနိုင်ငံတကာမှာပေါ်လာတာပေါ့လေကျွန်တော်သိနေတာလေ
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းသဘောတော့ခင်ဗျာအခုဒီလက်ရှိမြန်မာနိုင်ငံလူခွင့်ရေးအခြေအနေရဒီနိုင်ငံတကာဆက်ဆံရေးမှာအကျိုးဆက်တွေချီချီမားမားကျော်ဝါနိုင်တယ်လို့မျိုးယူဆလား
အခြေကြတော့ဒီမှာမှာရှိနေတဲ့ပုံစံတွေဖြစ်ပါတယ်ဒီကျောင်းဆိုင်ကြီးဆိုရက်လာနေချိန်မှာဒီတမကမှာကျွန်တော်တို့ဒီအရင်တုန်းကသူကလေကျွန်တော်မင်းကြီးရဲ့ရှိနေဒီနိုင်ငံထုတ်တာအချက်သေးမှုတွေလောက်ဆောင်ပြီးတော့နာမည်ပေါ်ထုတ်တဲ့ပုံစံမျိုးမဟုတ်ဘူးအမှုမလုပ်သင့်တော့ဘူးအစိုးရဖြစ်ကိုကျွန်တော်တို့နှိမ့်ညာမယ်စီမံနေပြည့်ပြည့်ကျောင်းနဲ့လူလောက်ဆောင်မယ်ဒါကြောင့်မလို့ကုလသမဂ္ဂမှာရှိတဲ့အထူးလုပ်ထုံးလုပ်ပြီးနိုင်ငံစပယ်ရှယ်ပရိုစီဂျာကိုတော့ကျွန်တော်တို့ဟိုပယ်ချက်ပုံအတွက်ကြိုးစားခဲ့ကြတဲ့လှူရှားမှုတော့ရှိခဲ့တယ်။ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံကိုလာရောက်ပြီးစုံစမ်းပြီးလာတဲ့အကျိုးဆောင်ဆက်စည်းရာရှိတော့သူ့ကိုလည်းကျွန်တော်တို့ဒီလူမျိုးဆက်ပြမလို့အတော်ဟူပြည်ထောင်စုကိုတော့ဖြောက်ချပြီးအတွက်ကြိုးစားခဲ့တယ်။မြန်မာနိုင်ငံပေါ်မှာဒီပြည်ထောင်ကြောင်းရဲ့မှုကိုအားပေးဆောက်ခံတဲ့အမည်နဲ့ဒီတော့အရင်ကြီးကိုဖြောက်ချခဲ့တယ်။ဒါပေမဲ့အဲ့ဒီအခုလုံးကအခုချိန်မှာပြောမယ်ဆိုရင်ရှော့ချပြီးကျူးစားပြီးမယ်မရှော့ချတဲ့ပြင်ပူပြီးတော့တာပီအားကြီးတကဒီအစိုက်အရင်စိုက်ကြီးရအများများလာတယ်။ဘာကြောင့်လဲဆိုတော့ခုနပြောတဲ့ကျွန်တော်ဒီခိုင်ပြတ်တ်မှာဖြစ်နေတဲ့ကိစ္စကတကယ်ကိုနိုင်ငံတကာရဲ့မျက်စိတောက်ဆိုင်ကြည့်ရတဲ့အခြေအနေဖြစ်လာတယ်။စိုးရွားပါတယ်လို့ပြောလာကြတယ်။ဒီအရင်ကပြောနေကြတဲ့နိုင်ငံတွေမဆောက်ဘူး။ဒီဒီတော့မြန်မာနိုင်ငံအကြောင်းလူခွေနဲ့ပတ်သက်ရင်စိတ်ဝင်စားတဲ့နိုင်ငံတွေကပြောဆိုမှုရှိတာလေ။အဲ့ဒါပါလေကျွန်တော်တို့ကအရင်တော့ကိစ္စတွေကပြည့်သွားလာတော့ပြည့်တော့ကြစစ်ပွဲတွေဆက်တော့ရှိနေလို့မယ်။ဒီမိတဲ့ဥပဒေကြောင့်လို့ခုနလိုရိုက်တာလူမျိုးတက္ကသိုလ်တင်းတက္ကသိုလ်ပေါ်ဖန်ဆင်းမှုရှိလာတယ်။တက္ကသိုလ်တရားစီရင်ပိုင်းမှာအားနည်းရဆိုတဲ့ချက်တွေကရှိနေတော့အခုတော့မကတော့ဘူးနဲ့။တခြားသော issue တွေအများကြီးဆက်ရှိလာတယ်။အခုဒီဖြစ်တာကဒီလိုပါပဲဆိုတော့ဒီအခြေအနေကမရှိရအောင်လို့ဟုတ်တယ်။ဒီစစ်စစ်ကိုရမ်းညံတယ်။ဒီစစ်စစ်ကိုရမ်းညံတယ်။ဒါရဲမှာကျွန်တော်တို့ခုနလိုစစ်စစ်တွေကအားလုံးအာရုံစိုက်ရောက်တဲ့စုစုဝါဖြစ်တဲ့ဖြစ်ဖြစ်ဖြစ်တဲ့အခါမှာဒီမှာအရင်ကအာရုံစိုက်ပုံများလာတယ်။အဲ့ဒါကြောင့်အခုဆိုရင်ကျွန်တော်တို့ဘုရားတစ်ပါးလူခွေးကောင်းစီပါရှိတဲ့လူခွေးစားလက်ဆုံးဒီမှာကပဲနည်းဒီလိုအပ်တဲ့ကျွန်တော် UNC ဂရင်းနာတာဘာစုပြည်ရည်ဒီကုကတမကလူတူကြီးကောင်စီကြီးဆူတူရတယ်။နောက်ပါသိအဲဒီလိုခေါ်တဲ့ဒီတရားစီရင်မှုအပိုင်းကြီးဆက်လက်သွားမှုကြီးလောက်ဆောင်တဲ့ခါတွေကမြန်မာနိုင်ငံကနိုင်ငံတည်တည်နဲ့ကျွန်တော်တို့ကိုယ်တိုင်တိုးတက်ဖို့ကိုပြောပြနေတယ်ကွာ။အများကြီးတက်ရမှုရတယ်ပါလေ
။ Okay. Okay. ဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တို့ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းတော်တော်များရှိနေပါရဲ့။ဆိုတော့ကျွန်တော်အရင်ဆုံးမြစ်တာရက်ခံနေတာကတော့ဒီဆွေးဟို channel လူတွေလည်းအကုန်လုံးပါဝင်ဆွေးနွေးခွင့်ရဖို့အတွက်ကိုတနက်နေ့များလူရင်းတူရှင်းနဲ့ဆွေးနွေးကြတာပဲဖြစ်ဖြစ်မင်းမြန်းကြတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းပေးဖို့မြစ်တာရက်ခံနေပါရဲ့။ကျွန်တော်အရင်ဆုံးတူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစိုးဝေဖြစ်ပါတယ်။ကိုစိုးဝေဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
။ Okay. Okay. ကျွန်တော်တို့ဒီလူခွင့်ရပေါ့ဗျာ။လူခွင့်ရေးဆိုတာကလူသားတိုင်းလူသားတိုင်းရဲ့အခွင့်အရေးဖြစ်တယ်။မွေးဖွားလာတဲ့ကဒါမွေးဖွားလာတဲ့အတူတူလူဖြစ်လာတဲ့အတူပါလာတဲ့အခွင့်အရေးဖြစ်လို့လူသားတိုင်းလူသားရထိုက်ရတဲ့အခွင့်အရေးဖြစ်တယ်ဆိုတာကိုကျွန်တော်ပြောချင်တယ်။အဲ့ဒီရတဲ့ရထိုက်တဲ့အခွင့်အရေးကိုလည်းမှန်ကန်တဲ့အချက်အလက်တွေနဲ့သွားမှဟိုရရှိပါလိမ့်မယ်။မှန်မှန်ကန်တဲ့အချက်အလက်တွေဟိုမှန်မှန်ကန်တဲ့အထောက်အထားတွေသွားလို့တော့ဘယ်တော့မှရနိုင်မဟုတ်ဘူးလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်။ဒီတော့ဒီကတတိကျွန်တော်ပြောချင်တာကဒီတော့ဟို
Jauh ya tuh cikgu ni ni amala, no, oh, doa dah ni doa lu, aman umi yang main bau, yang ni yang ni doa mana aman yang main balik ni, jangan lu mimana ni yang ah, oh, lelai ya kerja, oh, sesek terlare suwa ya, anak cincin ni suya, no se anak cincin suya bo, suya kama, jangan lu, oh, oh, mimana ni macam datang ni, ini hari tu jauh, dah, oh, macam cikgu ni datang ni, macam bodin ni datang ni, tu.
โอเคครับคุณครูครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับครับ Hello, ရှင်ဦးအန္တာအနန္တပဏိတလမ်းရောက်ကြပါတယ်နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကိုအေးလိုင်းဖြစ်ပါတယ်ကိုအေးလိုင်းရှိနေမှာဒီမှာလေကိုအေးလိုင်းသဘောထားလဲလူရင်းတူရှင်ဆွေးနွေးနေမှာလေခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ကြိမ်ဒီမှာဒီသဘောထားကတော့ဘယ်လိုပြောမလဲဆိုတော့ဒီကကနိုင်ငံသားအနေနဲ့တော့နည်းနည်းငယ်ပါဟိုကုလသမဂ္ဂပါမမနိုင်ငံပါတော့ပြဟာပူပူပြီးတော့ပြဟာပေးနိုင်တယ်လို့ကျွန်တော်ယူဆရတယ်။ဒါကြောင့်ဆိုလို့ရှိကကဘူးလက်ရှိအစိုးရအနေနဲ့ရခိုင်အရေးပါရခိုင်အရေးရောဟိုကရှင်ရှင်အရေးရောဘာတခုမှတော့တူတာမှုဒီလိုကတော့တူတာမှု ဟုတ်ကဲ့ကိုလိုက်ကိုရတော့ပြအပြနေတာအခုပြအနေနဲ့တကားကနေပြအဖြစ်နေတာပြသွားတဲ့ဆုပ်သွဲလာမယ်လို့ကျွန်တော်ယူဆရတယ်။ဘာကြောင့်လဲဆိုလို့ရှိရင်အခုကြီးရွာတဲ့စုပွားတဲ့ပြတာတွေဆိုလို့ရှိရင်အလို့သမားတွေအလို့မဲ့ဖြစ်သွားမယ်။ဒါမဲ့ဒီသူလူတို့ရဲ့နိုင်ငံသွားမယ်ဆိုတာက
အဲ့ဒါအစိုးရအနေနဲ့ဒီလူတို့အပေါ်တနာဆင်းနဲ့တာနာဆင်းထားပြီးတော့အဲ့ဒါပြင်ချင်ကြအဲ့လိုဟုတ်ကဲ့ကိုကြီးလိုက်ဒီလူနီးနဲ့ဆယ်ဆောင်နိုင်တယ်လေနိုင်ငံတကာကြီးကဘယ်လူဆောင်နိုင်မလဲဟုတ်ကဲ့ကိုကြီးလိုက်ဆွေးနွေးတာကျေးဇူးပါဟိုကိုကြီးလိုက်အဓိကပြောချင်တာကတော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးပြည်ပြည်လဲလဲဟိုဟိုကျင်းနေနိုင်လောက်တဲ့အဖြစ်တစ်ခုရှာမ
ဗမာပြည်ကိုလည်းဖုံးဖုံးကတနည်းကို၁၀ကောင်းလောက်ပြန်တက်ကိစ္စအိမ်နဲ့ကြွရတဲ့ခါကျတော့ဗမာပြည်ကတော့ဟိုခုနဖြစ်ရလူတွေပြောသလိုပါပဲလူအခွင့်အရေးဆိုတာကတော့လုံးဝမရှိဘူးအဲ့ဒါတော့အမှန်ပဲနောက်တစ်ခုကတော့သူကဟိုမြန်မာအလင်းသတင်းစာလိုပဲတကယ်အမှန်နေတော့အဲ့ဒါလေဘုံဘောဗမာစကားတွေလည်းကောင်းကောင်းမပြောတတ်တော့ကောင်းတာကတော့ဘုံဘောကစင်ကာပူမှာနေတာများတယ်၊ဒူဘိုင်းမှာနေတာများတယ်။အမေရိကန်နိုင်ငံသားဖြစ်နေတာ1985ခုနှစ်တည်းသူတန်းပြည်ဒီမှာဥပဒေအရင်ကောင်းတယ်၊လိုက်နာတယ်။အဲ့ဒီလိုပဲမြန်မာနိုင်ငံကဥပဒေကောင်းကောင်းလုပ်ပြီးတော့လိုက်နာမယ်ဆိုရင်တော့ဟိုတခြားဗမာလုတ်သေးပြမလို့ဘူးလို့ထင်ပါလေ
တင်ပါဗျာ
ဘုံလည်းအဲဒါပါပဲဥပဒေတိုင်းပဲပေါ့နော်
တင်ပါဗျာဟိုတရားဥပဒေစိုးမိုးဖို့အရေးကြီးရဲ့ဆိုတော့အရှင်ဘုရားအဓိကထောက်ပြနေတာပေါ့
သူပြောတာတွေကိုလိုက်လုတ်သေးပြမလို့ဟိုရထိုင်ရပြောမယ်ဟိုရိုးပြင်ကြာပြောမယ်အဲ့ဒါတွေလည်းလိုက်ပြောဖို့ကိုတိုင်းကြီးကဥပဒေကောင်းကောင်းဥပမာဘုံကစင်ကာပူနဲ့ဒူဘိုင်းကိုလေ့လာတဲ့အခါကျတော့သူဘာမှပြဿနာမရှိဘူးလေသူကအရင်ကောင်းတယ်လေ
တင်ပါဗျာ
အဲ့ဒီကိုတိုင်းပြမှာဥပဒေကိုတိုင်းပြကိုလူမျိုးကိုနိုင်ငံကိုဘာသာကိုယဉ်ကျေးမှုကိုဥပဒေအတိုင်းနာတကယ်လိုက်နာမယ်ဆိုရင်ဘာမှပြတ်တာမရှိပါဘူးဒါပါပဲဘုံဘုံပြောချင်တာ
တင်ပါဖေဆွေးနွေးရကျေးဇူးပါနောက်တူကတော့ဖင်လန်နိုင်ငံကိုငင်းချမ်းအောင်ဖြစ်ပါတယ်ကိုငင်းချမ်းအောင်သဘောထားလဲဆွေးနွေးမြင်းမြတ်လို့ရပါတယ်ကိုငင်းချမ်းရင်
က်ကနာကောင်းလူတွေမှာကိုပြောမြောက်ကိုစီအရာသူမှာရှိပါတယ်ကျွန်တော်တို့အိမ်ကြီးချင်းခိုင်းနိုင်ညာမှာအလုတ်ရှိအလုတ်သမားဆိုပြီးတော့လွှဲချလို့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော့မှခိုင်းအစိုးရကတည်တည်ချာချာအရေးယူတာကိုရှိပါဥရောပသမဂ္ဂတို့အမေရိကန်တို့အကုန်လုံးကပိတ်ဆို့မဲ့လုပ်တဲ့အချိန်မှာအစိုးရကတိုင်းသူပြည်သားတွေကိုချစ်ပြီးတော့ငါတို့နိုင်ငံမှာမတရားမှုလုပ်လို့မရဘူးဒီလိုတော့ရနိုင်ငံတကာကငါတို့ကိုအရေးယူရဲဆိုတဲ့ပုံစံမျိုးနဲ့ပေါ့နော်။ထိုင်းအစိုးရကအရေးယူပြတဲ့ပုံစံမျိုးကိုဗိုလ်ချုပ်ကြီးတွေကအရေးယူပြတဲ့ပုံစံမျိုးတွေကိုမလုံနိုင်ဘူး။ကိုတိုင်းပြည်ကိုကိုကမဖြစ်ဘူး။အမျိုးသားရေးရာစစ်ရေးနဲ့ပဲသွားပြီးတော့လူ့အခွင့်အရေးကိုဂရုမစိုက်ဘူးဆိုရင်တော့အနောက်နိုင်ငံကဖိအားတွေကပို့ပို့ပြီးတော့လာမှာ။သူတို့စံနှုန်းနဲ့ကျွန်တော်တို့စံနှုန်းနဲ့ကိုက်ဆရာမလိုပါဘူး။ကျွန်တော်တို့ကနိုင်ငံတကာကစီမီစီကဥပဒေတွေကိုအခုပြည်သူအစိုးရကဘလို့လုတ်ပေးနိုင်မလဲဘလို့အရေးယူနိုင်မလဲပေါ့2008ခြေကဥပဒေကိုလွှဲမချဘဲနဲ့လုတ်နိုင်မလားဆိုတော့ကိုစည်ရသူနဲ့ဥအောင်မျိုးမင်းတို့အတိုင်းနိုင်ငံတွေပေါ့နော်ဟိုခြေပေးနိုင်ခြေပေးကြပါခင်ဗျာ
ဟုတ်ကဲ့ကိုညင်းညင်းကျွန်တော်သူတို့ပြီးရင်ဟိုတက်နိုင်တဲ့လောက်ချိန်ရလောက်ဟိုဟိုပေါ်ဖြည့်ခိုင်းပါမယ်ဒီကိစ္စနဲ့ပတ်သက်လို့နောက်ကျွန်တော်တို့ဒီစနေဘွက်တက်ကို Facebook တရားနေပြီးတော့ဟိုပေးထားတဲ့ comment တွေကိုလည်းတစ်ခါလေးကျွန်တော်ဖော်ပြချင်ပါတယ်တချို့စာရေးဟိုမဆုမမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ VV Like ဆိုတဲ့အကောင့်ကမြန်မာနိုင်ငံကနိုင်ငံတကာဆက်ဆံရေးဟာပို့ပြီးတော့ဆိုးဝါးလာမှာပါတဲ့ဘာဖြစ်လို့လဲဆိုတော့လူခွေချိုးဖောက်ခဲ့လို့ပဲဖြစ်ပါတယ်တဲ့ဆက်ဆံရေးပြန်ကောင်းလာဖို့ဆိုရင်တော့ကိုလူခွေချိုးဖောက်ခဲ့တဲ့အဖြစ်ကိုကိုတာဝန်ယူပြီးတော့ခံရမှာပါတဲ့ဒါမှလည်းနိုင်ငံတကာဘက်ကအဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာဘက်ကယုံကြည်မှုကင်းသွားမယ်အဆက်အသွယ်တွေပြတ်တောက်သွားမယ်ပြည်သူတွေအများကြီးနစ်နာသွားပါလိမ့်မယ်တဲ့ကိုဆိုင်ဆိုတဲ့အကောင့်ကတော့အခုလိုမျိုးအထင်လွဲနေတာကြားခဲ့ပါပြီတဲ့အဒီပြဿနာရဲ့နောက်ဆက်တွဲဆိုးကျိုးတွေကတော့မြန်မာခေါင်းဆောင်တွေညံ့လို့ပါတဲ့။ဘာညံ့တာလဲဆိုတော့မြန်မာတွေကိုအကြမ်းဖက်တာမြန်မာတွေကခံရတာကိုမပြောဘူးတဲ့ရေကုန်တုတ်ပိတ်ပြီးနေတယ်တဲ့။ရခိုင်၊ဟိန္ဒူ၊ကညွတ်စတဲ့လူမျိုးတွေကိုတော့မြန်မာတပ်မတော်ကတတ်တာမဟုတ်ပါဘူးတဲ့။ရခိုင်ပြည်စကိုငြိမ်းချင်တယ်ဆိုရင်ကျုပ်တို့အကြမ်းမဖက်ပါဘူးဆိုတာကိုမပြောသေး၍ပြီးပကြိမ့်နိုင်ပါဘူးတဲ့။ဇော်သူနန်းဆိုတဲ့အကောင့်ကတော့ဒေဂရကဆက်ဆံရေးကတော့ကောင်းမှာမဟုတ်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူတို့ကဘေကလီတွေအတွက်တောင်းပေးနေတာပိုများနေလို့ပါတဲ့နောက်ပြီးတော့ပြည်သူအတန်ကိုလည်းဒေဂရကဘက်ကနားမထောင်ပါဘူးတဲ့တစ်ဖက်သက်ပဲတောင်းနေတာပါတဲ့ပြည်သူအစိုးရဆိုတော့ပြည်သူအတန်ကိုနားထောင်ရပါတယ်တဲ့ကျွန်တော်အမြင်ကတော့ဒီမိုကရေစီဆိုတာအများဆန္ဒနဲ့လုပ်နေကြရတာပါဆိုပြီးပြောပါတယ်ရှင်
โอเคปัตติยาพี่ละเจซุวะนาวကျွန်တော်တို့တလက်စာရဲနဲ့ကျွန်တော်တို့ဒီဟိုပါဝင်ဆွနေဖို့ကျွန်တော်တို့ပို့ဆက်သွဲထားတဲ့ပုံကတူလဲရှိနေပါသေးတယ်ဟိုကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့အချိန်တိတ်အများကြီးမရှိတဲ့အတွက်လိုရင်းတို့ရှင်ဆွနေမြင်မြင်ပေးပါခင်ဗျာ
ဟုတ်ကဲ့ကိုကြီးတမတော်ထောက်ကဝဲဆိုတာဒီအမျိုးသားအုပ်စုတွေလှုပ်ရှားနေတာသူတို့တစ်ဖက်ပဲလုပ်နေတာတမတော်နိုင်ငံတကာထောက်တယ်ကျေးဇူးအားလဲထောက်ခံတယ်တမတော်ဘယ်သူမှမကန့်ကွက်ဘူးအဲတမတော်မှာအပြည့်ရှိတဲ့လူတွေကိုအပြည့်ရှိတဲ့အတိုင်းအေးအေးယူပေးရမယ်ဟိုမှာလူအခွင့်ရပြောတယ်လူအခွင့်ကိုဥထင်းကျော်ကပါတရားဝင်စာတင်တယ်သူတို့အဖွဲ့ကတင်တယ်တင်ပြီးတော့ OIC ကို welcome ခေါ်တယ်ဒီအမတော်မှာအစိုးရတွေအရာရှိတွေအပြည့်ရှိတဲ့လူတွေကိုအရေးယူပေးပါသူတို့တောင်းဆိုတယ်အဲ့ဒါလူအခွင့်ရနဲ့ဟိုဥပဒေရဘာကြီးမှဟိုတရားတရားဟိုလိုရောဘက်လန့်ကြီးလည်းပုံမှန်မြင်ပါတော့ဟုတ်ကဲ့လောက်ပါကို
ဟုတ်ကဲ့ကိုတမောဆွနေတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုအပင်နဲ့ဆွနေမဲ့ပုံကိုယ်တွေပြန်ပြီးအလှည့်ပေးချင်ပါတယ်ဟိုအချိန်ရလဲအများကြီးမကျန်တော့ကျွန်တော်နှစ်ယောက်စလုံးကိုကျွန်တော်ဟိုအပိတ်အနေနဲ့သုံးသက်ချက်ကျွန်တော်ဆွနေစေချင်ပါတယ်ဆိုတော့ကျွန်တော်တို့ဟိုအကုန်လုံးကလည်းထောက်ပြနေတာတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးမှာဒီပုံတိုင်းဆက်သွားနိုင်မယ်ဆိုလို့ရှိရင်တော့ဟိုတိတ်ပြီးအလားအလာမကောင်းတဲ့သဘောထားတွေကိုညွှန်ပြနေပါတယ်ဆိုတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးတိုးတက်လာဖို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံပေါ်နောက်ပိုင်းရောက်လို့နိုင်ငံတကာရေးရုံးကြီးကြီးဆက်ဆံလာနိုင်ဖို့ဆိုရင်ကော်မျိုးမင်းဘာတွေများအရေးကြီးအခုချိန်မှာလုပ်ဖို့များလိုနေမလဲ
ဒီကရတော့ပူပေါင်းဆောင်ရွက်မှုအများကြီးရှိပါတယ်။ဒီနေ့တော့အဖြစ်ဖြစ်တယ်လို့ကျွန်တော်တို့စစ်တမ်းမရှိဘူးလို့ဘူးဆိုပြီးညှဉ်းဆန်ပြီးတော့ဒီပွဲနဲ့လုံခြုံရေးအတိုင်းရှိနေတဲ့ကိစ္စအတိုင်းကိုအမှန်တကယ်အရေးယူဆောင်ရွက်မှုတွေလုပ်ဆောင်ပြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ယုံကြည်စိတ်ချမှုပိုင်းဒီစုံအပ်စိတ်ဆင်းမှုပိုင်းတွေကိုလုပ်ဆောင်မှုလိုအပ်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့လိုအပ်ပါတယ်။ကျွန်တော်တို့ခုဖြစ်နေတဲ့ကိစ္စတစ်ခုကဒီအပြောင်းအလဲအရာတွေအကုန်လုံးကိုလက်မခံမင်းနဲ့ဒါတွေကကျွန်တော်တို့ပြည်ပါတယ်လုပ်ပါတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်ဒါပေမဲ့ရစီအောင်အများကလက်ခံနိုင်တဲ့တာဝန်ယူတာဝန်ခံမှုရှိတော့အပြည့်ရှိတဲ့သူတို့အပြည့်ရှိတဲ့အတိုင်းအရေးယူနိုင်တဲ့လုပ်ငန်းစဉ်မျိုးဖြစ်ပြီးဒါကိုလုပ်ပါတယ်ဆိုတဲ့တည်ကြဲချက်မရှိရဘူးအဲ့ဒီခုကြောင့်လို့ကျွန်တော်ပူဆိုးနေတယ်ဒါကြောင့်ပူပေါင်းဆောင်ရွက်မှုနဲ့ဆီရောက်တော့သတ်ဆောင်မှုအပိုင်းကိုပြောတာဆက်ဆံလို့ရှိတယ်လက်တွဲလုပ်ဆောင်မှုလို့အပားတယ်ပြည်ပြောင်းလဲမှုလို့အပ်တော့ဥပဒေပိုင်းဆိုင်ရာပအဝင်းရင်ပိုင်းဆိုင်ရာဒီချက်တွေကို
Okay, so see, I see two of the water come here, you know, the Nangangane, society to tell our swim, Manang and Pekka, who Yirji Kuchima, Lopu, Luata, Lotin, and Pine Yashin.
Nabatigaro, Lura, who's no Luin Island, a kind of camera, but it's like a Kisaga, so not say, you know, Chichen people do it, one of Matamran in a Dao Kubaga, Dao Chetan, a Chabi Bobby, so in Dao Dunine. ดาวเลยไม่จําต้องเป็นตัวเราไปไล่ได้ปัญญาบ่นี่เอ้อเรานี้ส่วนเนาะเนี่ยเนาะดีแล้วปูซูနိုင်ကြမှာရှိပဲねปูတော့မှာအိတ်ခါတက်လာလို့ရှိတယ်ဘောเนาะဒါကဟိုလွယ်လဲလွယ်တဲ့ဟာတစ်ခုပါအဲ့ဒါတစ်ခုပဲเนาะနောက်တစ်ခုကတော့ဟိုခုနကရခိုင်မှာကဟိုစကမ်းနေလဲအများကြီးဟိုဘက်ကလဲဝင်တိုက်တယ်ကိုဘက်ကလဲဝင်ပြန်တိုက်ရခါကျတော့ဒီခုနှစ်သိန်းလောက်ထွက်ပြီးွားလဲဆိုတော့ဒါကသူ့ဘက်ကိုဘက်
ไอ้หลุเลิกเลยเหมือนส่วนบาเจอจนเราอ่ะโหปลัดป้องเตยะละแม้ที่โหปုံมันสู้กูอ่ะตรุตั้วสกาเปล่าเหมือนส่วนနိုင်ငံတကာဖွင့်စည်းတော့စကာကြောင့်เหมือนส่วนตรุอ่ะလက်ခံတွေ့ခုခက်တယ်သူจะခံရေးစပြတ်တော့သူလည်းတွေ့ခြင်းနေကြတယ်လीဆိုတော့ဒီချိန်မှာလှုပ်လိုက်နိုင်ဘာပြောကို့အတွက်တခြားပလက်ဖောင်းတွေပေါ့เนาะစီးပွားရေးပါညာလည်းပွင့်သွားမှာဖြစ်တယ်လို့မျိုးကိုယ်နိုင်ငံအင်းနေစ်ပဲကိုပြီးတော့ပြန
ဒီကနေ့ကျွန်တော်တို့ဒီအမင်းတို့ပါနေတဲ့ဟာဆိုပြီးတော့ရှင်းပြတာမျိုးအဲ့ဒါမျိုးလုပ်နိုင်မယ်ဆိုရင်တော့ဒီစက်တွေကတော့ဆက်သွားနိုင်ကြတော့ရှိပါတယ်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြီးတဲ့သင်္ကြန်ဆရာဦးစည်ရဲ့သူလူခွေးလှူရှားသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့တွေနဲ့တော်တော်ရှင်နေအားလုံးကိုအထူးပဲကျေးဇူးတင်
ဒီစီဇန်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီဇန်ကိုမနေ့ပြတနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ဆနေညာကျန်းရဲ့အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြင်ညာပေးပါမယ်ရှင်
ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့ပို့ပြီးတော့တာဝန်သိသူတွေနဲ့ထိတိကျကျဆောင်ရွက်ခဲ့မယ်ဆိုရင်အခုခါမှာကယ်လီဖိုးနီးယားမှာအကြီးကျယ်လောင်ကျွမ်းနေတဲ့တော်မီကြောင့်လူတွေအခုလောက်ထိသေဆုံးတာလူနေအိမ်တွေမီးလောင်ပျက်စီးခဲ့တာတွေဖြစ်မှာမဟုတ်ဘူးလို့သမ္မတထရမ့်ကဒီကနေ့ပြောလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာလူသေဆုံးမှုအများဆုံးဖြစ်တ ီအတွက်အားလဲ82ယောက်ရှိသွားပြီဖြစ်တယ်လို့ပြည်နယ်အာဏာပိုင်တွေကပြောထားပါတယ်။ Sorry အင်ရှေမင်းသားတရင်တော့ဂျမဲကရှူဂီကိုတတ်ဖို့အမိန့်ပေးခဲ့တယ်လို့ American Bow Tolling Agency CIA ကကောက်ချက်ချခဲ့ရတဲ့ပတ်သက်ပြီးတော့သူ့ကိုအစီရင်ခံထားတာမရှိသေးဘူးလို့သမ္မတ Trump ကပြောပါတယ်။ဒါပေမဲ့လည်းဒီနေ့နှောင်းမင်းမှာတော့သူ့အနေနဲ့တည်ရမှာဖြစ်ကြောင်းပြောပါတယ်။California ကိုသွားဖို့အင်ဂျီရောကနေမထွက်ခွာခင်သူလေရင်ပေါ်ရောက်တဲ့အခါမှာ CIA အရာရှိတွေနဲ့ဒီကိစ္စတွေပြောမှဖြစ်ကြောင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့လည်းပြောဆိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်ခင်ဗျာ။ Papua New Guinea မှာကျင်းပတဲ့အာရှနဲ့ Pacific ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ညီလာခံတက်ရောက်နေတဲ့ American ဒုသမ္မတ Mike Pence နဲ့တရုတ်သမ္မတ Xi Jinping တို့ဟာညီလာခံမိန့်ခွန်းပြောကြားခြင်းအတွင်းအမေရိကန်နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရည်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ကြပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးသွားတာဖြစ်ပါလေရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါလေရှင်။ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လင့်ပေးပါရယ်ရှင်။မနေ့ဖြန်တနင်္ဂနွေနေ့မနေ့ခင်6နာရီကနေ9နာရီထိထုတ်လင့်ပေးမယ့်အစီအစဉ်တွေကိုတော့လိုက်ဒိုမီတာ24 40 51နဲ့လိုက်လက်မီတာ190တို့ကနေထုတ်လင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားသတ်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်ရှင်။
This program has come to you from the Voice of America, Washington.